Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် February လ26ရက်နေ့တနင်္ဂနွေနေ့မနေ့ပတ်အတန်လွင့်အစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဇာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်မြတ်တပ်ပါဒီမနေ့ကသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးမှာပါ။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကိုတားဆီးပေးဖို့အတွက်အမေရိကန်ရောက်မြန်မာတွေက Washington DC မှာစုဝေးဆန္ဒပြကြပါတယ်။ Ukraine ကိုကျူးကျော်တိုက်ခိုက်တဲ့ Russia ပေါ်မှာ EU ဥရောပသမဂ္ဂကရော G7 နိုင်ငံတွေကပါနောက်ထပ်အရေးယူတန်းခတ်မှုတွေချမှတ်ပါတယ်။ G20 ထိပ်သီးအစည်းအဝေးမှာတော့ Ukraine နဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲနေတဲ့အတွက်ပူးတွဲကြေညာချက်မထုတ်ပြန်နိုင်ခဲ့ပါဘူး။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစော်မှုကြော်ရင်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေပြီးမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ
်အခန်းကြီးကလည်းနေတယ်ဘာတော့ခန်းနေတယ်ကမင်းကိုစားကိုစားပဲအခန်းကြီးနေတော့ဒီနေရာနဲ့လောင်းဝလို့တူတယ်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်မျိုးရေးစေဝါတုံးဆွဲမှုတွေပိုများလာတယ်လို့မျိုးရေးစေဝါတိုက်ပွဲကြီးလုပ်နေသူတွေကပြောဆိုပါတယ်မကြာမီပဲအပြေအဆုံကိုနားဆင်ရပါမယ်အဲ့ဒီနောက်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုရာဒီနဲ့အနာဂတ်ကဘာစားတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးပါမယ
်။ယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့ရုရှားပေါ်မှာအရေးယူတန်းခတ်မှုအသစ်တွေကိုချမှတ်ဖို့အတွက် EU ဥရောပသမဂ္ဂကစနေနေ့မှာသဘောတူညီမှုရလိုက်ပါတယ်။အခုချမှတ်တဲ့အရေးယူမှုတွေဟာရုရှားစစ်တပ်စမှုထုတ်ကုန်ဆိုင်ရာအတွက်လှုပ်ဆောင်ပေးနေသူတွေဒါမှမဟုတ်အထောက်ပံ့ပေးနေတဲ့ကုမ္ပဏီတွေစစ်တပ်နဲ့နိုင်ငံရေးခေါင်းဆောင်တွေပြင် Wagner ခြေစားတပ်ဖွဲ့တပ်မှုတွေပေါ်မှာချမှတ်တာဖြစ်ကြောင်း EU ကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အခုလိုအရေးယူမှုအပြင် Russia ban နောက်ထပ်3ခုနဲ့ငွေကြေးလွှဲပြောင်းနေမလုပ်ဖို့အတွက်တားမြစ်လိုက်ပြီး Iran တွတ်တော့ drone တွေတုံးပြီး Ukraine အရက်ဖက်အဆောက်အုံတွေကိုတိုက်ခိုက်ခဲ့တဲ့ Iran တော်လှန်ရေးအဆောက်အအုံတင်ပို့မှုတွေကိုကန့်တတ်လိုက်တာဖြစ်ပါတယ်။ EU အဖွဲ့အတွင်းသဘောထားကွဲလွဲမှုတွေအများပြားရှိခဲ့တဲ့အတွက်ဒါတွေကိုပြေလည်ဆွေးနွေးနေရတာကြောင့် Ukraine ကို Russia ကျူးကျော်စစ်ဆင်နွှဲမှုတစ်နှစ်မြောက်နေမှာ EU ရဲ့နောက်ထပ်အရေးယူမှုတွေမကြေညာနိုင်ခဲ့ပဲစနေနေ့ကျမှကြေညာနိုင်ခဲ့တာဖြစ်ပါလေ။တချိန်တည်းမှာပဲ Russia ဟာ Iran စီးကမောင်းသူမဲ့ drone တွေနောက်ထပ်မရဘဲဖြစ်နေပုံရတယ်လို့ Britain ကာကွယ်ဝန်ကြီးဌာနကစနေနေ့မှာသတင်းထုတ်ပြန်ပါတယ်။အနောက်နိုင်ငံတွေကချမှတ်နေတဲ့အရေးယူတန်းခတ်မှုတွေကြောင့်ရုရှားဟာပြပကတင်သွင်းတဲ့ microchips တွေပေါ်မှာမှီခိုးနေရတဲ့သူ့ရဲ့လက်နက်တွေအတွက်အခက်တွေ့နေတယ်လို့လည်း Ukraine နဲ့အနောက်အရာရှိတွေကပြောပါတယ
်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ရဲ့ဗန်ဒါရေးဝန်ကြီးတွေအိန္ဒိယနိုင်ငံမှာနှစ်ရက်ကြာအစည်းအဝေးကျင်းပနေရမှာစနေနေ့ကပြီးဆုံးသွားပြီဖြစ်ပေမဲ့တရုတ်နဲ့ရုရှားတို့ကကန့်ကွက်တဲ့အတွက်ပူးတွဲကြေညာချက်ထုတ်ပြန်နိုင်ခြင်းမရှိဘဲပြီးဆုံးသွားခဲ့ပါတယ်။အပွဲဝင်နိုင်ငံတချို့ကရုရှားရဲ့ယူကရိန်းအပေါ်ကျူးကျော်တဲ့စစ်ပွဲနဲ့ပတ်သက်ပြီးဝေဖန်ပြောဆိုလိုပေမဲ့တရုတ်နဲ့ရုရှားကကန့်ကွက်တဲ့အတွက်အားလုံးသဘောတူညီချက်မရတာကြောင့်ပူးတွဲကြေညာချက်ထုတ်ပြန်နိုင်ခဲ့ခြင်းမရှိတာပါ။ဒါပေမဲ့အပွဲရဲ့အလှည့်ကျဥက္ကဋ္ဌအိန္ဒိယနိုင်ငံရဲ့အစည်းအဝေးညှိနှိုင်းမှတ်တမ်းထုတ်ပြန်ရမှာတော့လူအများအများဒုက္ခခံစားခဲ့ရပြီးရိုင်းနှဲနေတဲ့ကမ္ဘာစီးပွားရေးအခြေအနေကိုပိုဆိုးသွားစေခဲ့တဲ့ယူကရိန်းအပေါ်ကျူးကျော်တဲ့စစ်ပွဲကိုအဖွဲ့ဝင်အများစုကအပြင်းအထန်ရှုံ့ချချပါတယ်လို့ဖော်ပြထားပါတယ်။ဒါအပြင်နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့လိုကြောင်းနဲ့နျူကလ িয়ার လက်နက်အသုံးပြုဖို့ချိန်ချောက်မှုတွေဟာလက်ခံနိုင်စရာမရှိဘူးလို့ဖော်ပြထားပါတယ်။ပဋိပက္ခတွေကိုငြိမ်းချမ်းစွာဖြစ်ရှင်းဖို့လိုအပ်ပြီးတွဲဆုံဆွေးနွေးရေးနဲ့တန်တမာရေးနည်းလမ်းတွေဟာအရေးပါတဲ့နည်းလမ်းတွေဖြစ်တယ်လို့ဖော်ပြထားပါတယ်။အိန္ဒိယတောင်ပိုင်းဘင်္ဂလူရုမှာတောက်ကြနေကစတင်ကျင်းပခဲ့တဲ့ G20 ဗန္ဒာရေးဝန်ကြီးများအစည်းအဝေးဟာရုရှားကယူကရိန်းကိုကျူးကျော်တဲ့တနှစ်ပြည့်အချိန်နဲ့လဲတိုက်ဆိုင်နေပေမဲ့လည်းအားလုံးကသဘောတူညီမှုမရှိတာကြောင့်ပူးတွဲကြေညာချက်ထုတ်ပြန်နိုင်ခြင်းမရှိတာဖြစ်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ခဲ့ပြီးနောက်ပိုင်းနိုင်ငံတကာအစည်းအဝေးတွေမှာသဘောထားကွဲလွဲမှုတွေဖြစ်ပေါ်လာခဲ့ပါတယ်
။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံခေါင်းဆောင်တွေဟာယူကရိန်းကိုရုရှားကျူးကျော်စစ်ဆင်နွှဲတာတနှစ်ပြည့်အထိမ့်မှဖြစ်နေတယ်။ရုရှားပေါ်မှာနောက်ထပ်အရေးယူတန်းခတ်မှုတွေချမှတ်ဖို့အတွက် February 24ကကျင်းပတဲ့ G7 online ထိပ်သီးအစည်းအဝေးမှာဆုံးဖြတ်ခဲ့ကြပါတယ်။ရုရှားအနေနဲ့နောက်ထပ်ရန်လိုတဲ့ကျူးကျော်စစ်တွေမဆင်နှွှဲနိုင်အောင် G7 အဖွဲ့ဝင်နိုင်ငံတွေကပူးပေါင်းဆောင်ရွက်မှာဖြစ်တဲ့အပြင် စစ်ဘက်ဆိုင်ရာနည်းပညာနဲ့ပစ္စည်းတွေရုရှားမရအောင်ကာကွယ်ဖို့ပါခရီးပြုတ်ခဲ့ကြပါတယ်။ဒါ့အပြင်တခြားနိုင်ငံတွေအနေနဲ့ရုရှားကိုစီးရီးကူညီပေးမှုတွေရပ်ဆိုင်ဖို့လည်းပန်ကြားလိုက်ပါတယ်။ဂျပန်ဝန်ကြီးချုပ်ကိရှိဒါဟာတခြားဆက်မှုထိပ်တူခုနှစ်နိုင်ငံနဲ့အတူယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုပါဖိတ်ကြားပြီးတော့အွန်လိုင်းဆွေးနွေးပွဲကိုကမကထာလုပ်ကျင်းပခဲ့တာဖြစ်ပါတယ်။ G7 ဆက်မှုထိပ်တူခုနှစ်နိုင်ငံအဖွဲ့အလက်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ဂျပန်ကဝန်ကြီးချုပ်ကိရှိဒါကရုရှားရဲ့လူပုတ်ကွန်နဲ့အဖွဲ့အစည်းအလုံးပေါင်း120ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာအပြင်စီးရီးယားတုံးနိုင်တဲ့ပစ္စည်းတွေနဲ့ drone တင်ပို့ခွင့်ပိတ်ပင်တာပေါ့ရုရှားပေါ်မှာနောက်ထပ်အရေးယူမှုတွေချမှတ်မယ်လို့အစည်းအဝေးမဆခင်မှာပဲပြောတာပါဂျပန်ကသူ့ရဲ့ငြိမ်းချမ်းဆန္ဒမူဝါဒအရယူကရိန်းအတွက်တိုက်ခိုက်ရေးလက်နက်မပါဘဲနဲ့ helmet ခေါင်းဆောင်တွေခြေကအင်ဂျီတွေ drone တွေနဲ့မီးယားမြစ်ဆက်အပါအဝင်လူသားဆန္ဒမှုထောက်ကူပစ္စည်းတွေပေးရနေတာဖြစ်ပါတယ်
VOA ရုရှားဌာနကသတင်းတောက်နှစ်ဦးကိုအရင်ကသူတို့ရုရှားကိုထောက်ခံလိုလားတဲ့သတင်းဌာနမှလုတ်ခဲ့သူတွေဖြစ်တဲ့အတွက်ဆိုကစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ပြီးခဲ့တဲ့တောက်ကြနေကအလုတ်ကနေခွင့်နဲ့အနာပေးလိုက်ပါတယ်သတင်းတောက်ဂါရီကန်ရာကနစ်စကီဒါနဲ့ဒါရီရာဒါဗီဒိုစတိုနှစ်ဦးကို VOA ရုရှားဌာနက2022ခုနှစ်အော်တိုဘာလာမှာငှားရမ်းခဲ့တာဖြစ်ပါတယ်ဒါပေမဲ့သူတို့နှစ်ဦးအရင်ကအလုတ်လုတ်ခဲ့တဲ့သတင်းဌာနမှာတုန်းကရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကိုထောက်ခံတဲ့ဝါဒဖြန့်နာတွေကိုထုတ်လွှင့်ခဲ့တယ်လို့နိုဝင်ဘာလတည်းမှာပဲရုရှားဌာနမှာရှိတဲ့သတင်းတောက်ဝန်ထမ်း92ဦးတည်းက15ဦးကလက်မှတ်ရေးထိုးတိုင်တန်းခဲ့ပါတယ်ယူကရိန်းသတင်းမီဒီယာလှုပ်ရှားမှုမှာပါဝင်တဲ့သတင်းတောက်အယောက်20ကလည်းပြီးခဲ့တဲ့ကြာသပတေးနေ့တုန်းကကန်ရာကနစ်စကီကိုအလုတ်ကနေဖယ်ရှားပေးဖို့လက်မှတ်ရေးထိုးတောင်းဆိုခဲ့ပါတယ်ယူကရိန်းသတင်းမီဒီယာလှုပ်ရှားမှုအဖွဲ့ကကာရာဂနစ်စကီအရင်ကထုတ်လွှင့်ခဲ့တဲ့သတင်းတွေကိုပြန်လည်စစ်ပီးသူ NTV သတင်းဌာနမှလှုပ်စင်ကရုရှားကိုလူလားထောက်ခံတဲ့ထုတ်လွှင့်ချက်တွေကိုတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး VOA တာဝန်ရှိသူတွေကိုတိုက်ရိုက်ဆက်သွယ်မေးမြန်းရမှာလဲတိုက်ရိုက်ဖြေကြားခြင်းမရှိဘဲရုရှားအပါအဝင်ဖိနှိပ်မှုရှိတဲ့တိုင်းပြည်တွေကအတွေ့အကြုံရှိတဲ့သတင်းတောက်တွေကိုငှားရမ်းလေ့ရှိကြောင်းနဲ့သူတို့အားလုံးဟာအယ်ဒီတာတွေရဲ့ကြီးကြပ်မှုအောက်မှာသတင်းတောက်တွေလိုက်နာရမယ့်စီမင်းစည်းကမ်းနဲ့အညီလှုပ်ဆောင်ကြရတာဖြစ်တယ်လို့သာပြန်လည်ဖြေကြားခဲ့ပါတယ
် VOA American နဲ့မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ထိုင်းနိုင်ငံဟာရုရှားဆွေရဲ့ယူကရိန်းကျူးကျော်စစ်ကိုရှောင်ဖို့ကြိုးစားတဲ့ရုရှားနိုင်ငံသားထောင်ပေါင်းများစွာအတွက်ခုံလုံးစရာနေရာတစ်ခုဖြစ်လာနေပါတယ်ရုရှားခီးတော့အများပြားဟာယူကရိန်းစစ်ကိုရှောင်ဖို့ဒါမှမဟုတ်ရွှေ့ပြောင်းအခြေချဖို့အတွက်ထိုင်းကိုလာရောက်ကြပါတယ်ထိုင်းနိုင်ငံမှာအောက်တိုဘာလတဲ့ COVID ကန့်သက်ချက်တွေဖြတ်သိမ်းပြီးနယ်စပ်တွေပြန်ဖွင့်ပေးလိုက်ခြင်းကစပြီးတော့နိုင်ငံခြားခီးတော့လာရောက်သူတွေထဲမှာရုရှားနိုင်ငံသားကမလေးရှားနဲ့အိန္ဒိယပြင်တက်တက်အများဆုံးဖြစ်တယ်လို့ထိုင်းဆိုတာကပြောပါတယ်တကယ်တော့ထိုင်းဟာရုရှားခီးတော့တွေအားလိုက်ရဲ့အပန်းဖြေလာရောက်လေရှိတဲ့နိုင်ငံမှာရင်းနှီးတဲ့ကုန်သွယ်ဖက်နိုင်ငံတွေဖြစ်တဲ့ထိုင်းနဲ့ရုရှားတို့ကြားထိုင်းခီးသွားဈေးကွက်မှာ2029ရုံးကရုရှားကတတ်တမမြောက်အကြီးဆုံးဖြစ်ပြီးအခုရုရှားပေါ်အနောက်နိုင်ငံတွေလှုပ်ဆောင်တယ်လို့ထိုင်းကလိုက်မလုပ်တဲ့အပြင်ရုရှားခီးသွားတွေလာရောက်မှုကိုလည်းတားမြစ်မထားပါဘူး။ဒါကိုခွင့်ကောင်းယူပြီးတော့ထိုင်းကိုလာတဲ့ရုရှားခီးသွားတွေဟာမနစ်ကနှစ်ကုန်ပိုင်းအောက်တိုဘာကနေဒီဇင်ဘာတွင်3,300ကျော်ရှိရဲလို့ထိုင်းအကြမ်းနဲ့ခီးသွားဝန်ကြီးဌာနကပြောပါတယ်။18နှစ်ကနေ28နှစ်ကြာအမျိုးသားတွေအတွက်စစ်မျိုးမထမ်းမနေရတနှစ်သက်မှပြတ်ထန်းတဲ့ရုရှားမှာစက်တင်ဘာလကလူသစ်စုဆောင်းထားတဲ့ရုရှားနိုင်ငံသားအ ਨੇ စုံ2,000ကိုစစ်မျိုးပြင်မှာတာဝန်ချထားဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ထုတ်ပြန်ခဲ့တဲ့နောက်မှာကျောဝချမ်းသာတဲ့ရုရှားအများပြားထိုင်းကိုရောက်လာတာဖြစ်ပါတယ်သူတို့ဟာထိုင်းမှာနေတိုက်ခန်းတွေဝယ်ယူတာရေရှည်ငှားရနေထိုင်တာတွေနဲ့ရင်းနှီးမြှုပ်နှံကြတာဖြစ်ပါတယ်
မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကနေအရတားပြည်သူတွေအပေါ်လေကြောင်းကနေတိုက်ခိုက်တာတွေကိုဝိုင်းဝန်းတားဆီးပေးဖို့နဲ့အရတားတွေထိခိုက်သေဆုံးနေရတာတွေကိုကန့်ကွက်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝမ်းမှာရှိတဲ့တိုင်းရင်းသားပေါင်းစုံအဖွဲ့ပေါင်းစုံပါဝင်ပြီးဝါရှင်တန်ဒီစီမြို့တော်မှာစနေနေ့တုန်းကယာနဲ့ကြီးတဲ့အဝေးရောက်မြန်မာနိုင်ငံသားတွေစုဝေးဆန္ဒပြခဲ့ကြပါတယ်ဆန္ဒပြပွဲရဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးဥဆောင်ပါဝင်သူတဦးဖြစ်တဲ့ Safe Myanmar USA အဖွဲ့ကကိုရင်အေးကအခုလိုရှင်းပြပါတယ်
ဒီကတော့ no fly phone ပေးဖို့ပြီးလို့ရှိရင်ဒီ jack fuel sanction တွေလုပ်ဖို့ပြီးလို့ရှိရင် MOG sanction လုပ်ဖို့ အဲ့ဒီကိစ္စတွေနောက်ပြီးရှင်ကျွန်တော်တို့အာလီဝါနင်းစနစ်လို့ခေါ်တဲ့ဒီမှာကြိုပြီးတော့၄နေလောက်ရှိကြိုပြီးအသိပေးတဲ့အောင်ပြည်သူတွေရှောင်နေတဲ့အာလီဝါနင်းစနစ်နေပြီးလို့ရှင်အင်တာနက်စနစ်တွေပြန်ပြီးတော့ကျွန်တော်တို့တိုင်းပြည်မှာပြန်ပြီးတော့ရရှိဖို့တဲ့ကုကြီးပေးဖို့ကိုကျွန်တော်လာပြီးတောင်းဆိုတာဖြစ်တယ
်အဖွဲ့ပေါင်း54ဖွဲ့ကစုပေါင်းပြီးအမေရိကန်အစိုးရထံအိတ်ဖွင့်ပေးစာတစ်စောင်ပေးပြီးတင်ပြတောင်းဆိုခဲ့ပါတယ်လေရင်မပြန်တမ်းရဆုံးသတ်မှတ်ပေးရေးလေရင်စီတွေပိတ်ပင်တားဆီးပေးဖို့နဲ့မြမဆွမ်းအင်ကန္ဓာကိုပိတ်ဆို့ရေးယူပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။ဆန္ဒပြသူတွေဟာအမေရိကန်အစိုးရနိုင်ငံသားရဲ့ဝန်ကြီးဌာနရုံးရှိမှာစတင်စုစည်းပြီးတမရအိမ်မြူတော်ရှိကိုလည်းတွားရောက်တောင်းဆိုဆန္ဒပြခဲ့ပါတယ်။ဒါအပြင်မြမအာနာသိန်းစစ်ကောင်စီရဲ့စစ်တမ်းရုံးရှိကိုတွားရောက်ပြီးတော့လည်းကန့်ကွက်ဆန္ဒပြခဲ့ကြပါတယ
်။အမေရိကတိုက်လေပိုင်းဒေသကနိုင်ငံငယ်ကလေးတစ်ခုဖြစ်တဲ့ El Salvador နိုင်ငံမှာတော့အကျဉ်းသား၄သန်းဆန့်တဲ့အကျဉ်းတောင်အစ်စ်ကိုဖွင့်လိုက်ပြီးတော့လူစုကိုင်းကဂိုင်းသားတွေလို့တန်ပြရှိသူအကျဉ်းသား2000လောက်ကိုပြောင်းရွှေ့နေရချထားလိုက်ပါတယ်။ El Salvador သမရနေရ Facebook လေးကသူ့နိုင်ငံတွင်အကျဉ်းဖက်လှုပ်ရှားနေတဲ့လူစုကိုင်းတွေကိုဖြိုခွင်းမယ်လို့ကြေညာခဲ့တာဖြစ်ပြီးတော့အခုလိုအကျဉ်းသားအများပြဆန့်တဲ့ထံကိုပြောင်းရွှေ့တာကသူ့စီမံကိန်းရဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်။ဒီအကျဉ်းတောင်ဟာလူစုကိုင်းကဂိုင်းသားတွေအတွက်နေရနေရအစ်စ်ဖြစ်ပြီးသူတို့ဟာပြည်သူတွေကိုနောက်ထပ်မနှောက်ရှက်နိုင်တော့ဘူးလို့သူက Twitter မှာရေးပါတယ်။လူခွင့်ရေးအဖွဲ့တွေကတော့ဒီစီမံကိန်းကိုကန့်ကွက်နေကြတာဖြစ်ပါတယ
်။တရုတ်ပြည်မြောက်ပိုင်းအတွင်းပိုင်းမွန်ဂိုလီးယားပြည်နယ်ကကြောင်မီသွေးတွင်ပြိုကျရာမှာပျောက်ဆုံးနေသူတွေကိုရှာဖွေဖို့ပုံမကောင်းမွန်တဲ့စက်ကရီယာတွေနှီးပညာတွေအသုံးပြုပြီးရှာဖွေမှာဖြစ်တဲ့အတွက်အဆင်ပြေလိမ့်မယ်လို့ယူဆကြောင်းကယ်ဆယ်ရေးကြွမ်းကျင်သူတူကတောက်ကြနေမှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ပုတ်ထူးနေ့က Elsa Left Banner အရာမှာရှိတဲ့မြေချင်းသူအဝကျဲကြောင်မီသွေးတွင်မှာမြေပြိုကျခဲ့တဲ့အတွက်လောလောဆယ်အချိန်ထိ6ဦးသေဆုံးပြီး6ဦးဒဏ်ရာရရှိခဲ့ပါတယ်58ဦးကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်တိုက်အထက်20ဇာလောက်မြင့်နဲ့ပေ260ကျော်လောက်မြင့်နဲ့မြေစာပုံအောက်မှာအလုသမားတချို့နဲ့မော်တော်ယာဉ်နဲ့ဆက်ပစ္စည်းတွေပြိနေတာဖြစ်ပါတယ်ကယ်ဆယ်ရေးသမား1100လောက်ပါဝင်တဲ့အဖွဲ့ပေါင်း23ဘက်ကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေပါတယ်ကယ်ဆယ်ရေးအကြီးအကဲဂျန်ကပြောဆိုရမှာတော့ပြိုကျတဲ့မြေစာပုံအပေါ်ပိုင်းအလွှာကိုအခုရှင်းလင်းနေပြီးအဲ့ဒီအလွှာပင်းရဲ့အောက်မှာပြိနေတဲ့သူတွေနဲ့စက်ကရီယာပစ္စည်းတွေကိုဆက်ပြီးတူးဖော်နိုင်မှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ကျေပြန်းတဲ့လုပ်ငန်းငွေဧရိယာအခြေအတွင်းမြေထိုးဆက်တွေကြောက်ခွဲဆက်တွေအသုံးပြုပြီးကယ်ဆယ်ရေးသမားတွေတူးဖွားရှာဖွေနေကြတာဖြစ်ပါတယ်။သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်။ VO ရဲ့တင်းငွေနေနဲ့မနေ့ဖက်အတန်လွင့်စီစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။အခုဆက်လက်ပြီးတော့မြန်မာပြည်ကလူ့အခွင့်အရေးအခြေအနေတွေကိုစူးစီးတင်ပြနေတဲ့ဒုအတန်အစီအစဉ်ကိုတင်ဆက်ပါမယ်။မြန်မာနိုင်ငံတကွမူဝေးစေဝါသုံးဆက်မှုပြဿနာဟာ2020ခုနှစ်နောက်ပိုင်းအထူးသဖြင့်တော့အာဏာသိမ်းမှုနောက်ပိုင်းမှာတိတိတာတာပိုများလာတဲ့အကြောင်းမူဝေးစေဝါတိုက်ဖြတ်ကြိုးပမ်းနေသူတွေနဲ့အစီရင်ခံစာတချို့ကထောက်ပြဖော်ပြထားပါတယ်။တို့အတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်နိုင်ပါပြီ
။တင်မှန်ပါ
တယ်။စားတာကျမနေနဲ့ကတော့ကျမသားအတွက်ကိုစိုးရိမ်နေ။ဒါကသွေးသားတွေကိုပျက်စီးစေရလေ။ကျမတော့သူ့ကိုပြောပြရဲမကောင်းတာတွေမလုံနဲ့ပေါ့နော်။
ကလောက်အမခေါ်ရခဲ့တယ်
။ဒီနေ့ကသွားမလို့သူပြောတယ်။ဒါပေမဲ့သူ့မိမသားတော့သူ့မိမခေါင်းသူခုတ်ချပလိုက်တယ်။ခေါင်းတုံးကြပေါက်အောင်ပေါ့နော်။
ကိုချစ်ခင်ရတဲ့မိသားစုဝင်တယောက်ကိုမူရစေဝါသားကောင်အဖြစ်မြင်ရပြီးကျမရဲ့အရာအန္တရာယ်ရှိလာတာစိတ်လွတ်ကိုလွတ်ဖြစ်ပြီးထူးဆန်းတဲ့အပြုမူတွေဖြစ်လာတာကိုမြင်ရတာဟာအယံထိတ်လန့်စရာကောင်းတဲ့စိတ်မတက်တာစရာခံစားချက်ပါပဲအာနာတိတ်ပြီးနောက်ပိုင်းဒီလိုမူရစေဝါပြဿနာဟာမြန်မာနိုင်ငံတဝန်းကလူတွေပိုပြီးကြုံတွေ့လာရတဲ့အခြေအနေတစ်ခုဖြစ်တယ်လို့အစိုးရခံစားတွေနဲ့သတင်းတွေကဖော်ပြနေကြပါတယ်ပြည်ရင်ပြည်နယ်ရဲ့နေရာတချို့မှာတော့ဒီပြဿနာကိုဒေသခံရွာသားတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတာဝန်ရှိသူတွေပူးပေါင်းပြီးကိုယ်နီကိုယ်ဟန်နဲ့ကင်တွယ်ဖြည့်ရှင်းနေကြပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြဖြစ်ပါတယ်။ဒီတစ်ပတ်ဆောင်းပါးကိုတော့ Mayfair Media ဖြစ်တဲ့ KIC ရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးထားပါတယ်။ဒီစားမမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲချပါရဲ့ရှင
်။ဒါပေမဲ့လေထောက်နေခွက်ရအမတဲလေတယ်။အသက်ပြီးတော့မှလာ
။သူတနည်းအားသွားမလို့တော့သူပြောတယ်။ဒါပေမဲ့သူ့မိမသားတော့သူ့မိမခေါင်းသူခုတ်ချပလိုက်တယ်။ခေါင်းတုံးကြပေါက်အောင်မနော်။ဒီနောက်လက်ရောခြေရောရောသူခုတ်တယ်။ဒီသူခုတ်ပြီးတော့သူပြေးတော့မပြေးတော့။နောက်သူရခမအိမ်ကသူမိရရှုပလိုက်တယ်။ အောင်မှရှိရသည်ထွေလာဇက်တွေပါမီလို့မီလို့ကုန်သွားပြီ။နောက်သူကသူ့ကိုဖန်သက်ခံလာတယ်။သူ WN ကတောက်လာတယ်။သူငါလိုတောက်ပြီးတော့ကော်ဖီမိတ်တို့ငါတို့ပါတောက်လိုက်တယ်လို့သူသုံးပြခံပြီးတော့ဖန်သက်ခံလာတယ်
။ပြီးခဲ့တဲ့နှစ်ကသူညီဖြစ်သူကျွလွန်ခဲ့တဲ့ဖြစ်ရတစ်ခုကိုဇော်လာကပြန်ပြောပြတာပါ။သူညီဖြစ်သူဟာအာနာသိမ့်ပြီးနောက်ပိုင်း WN မွေးစေးပြားတွေကိုစတင်တုံ့ပြန်ခဲ့ပြီးစေးဆွဲခဲ့တယ်လို့ဆိုပါတယ်။ WN ကိုရပါလို့ခေါ်ကြပြီစိတ်ကြွယူတုစေလို့လူတိများကြပါတယ် WY ကိုသုံးဆွဲသူတွေဟာလုံးဝအိတ်ချင်စိတ်မရှိသလိုအစားစားရင်စိတ်လည်းမရှိပဲအလုတ်ကျန်းတွေကိုနေရောညပါလုံနိုင်တဲ့အင်အားရှိလာကြပါတယ်ဒါပေမဲ့အသုံးပြုမှုကျလာတဲ့အခါကိုခန့်အားညွတ်နေလာပြီးစိတ်ကြောင်ခြောက်ခြားဖြစ်တာမျိုးစိတ်လို့ကိုလို့ဖြစ်ပြီးဇော်သူရဲ့အဖြစ်လို့လှုပ်ချင်တာတွေလှုပ်တာမျိုးအထိကြုံတွေ့ရနိုင်ပါတယ်စော်လာတို့ညီကုန်ဦးကကင်းပြင်းနယ်ပိုင်ကြုံမြို့နယ်ကကြေးရွာတရွာမှာနေထိုင်ကြတာပါပိုင်ကြုံမြို့နယ်ဟာ KNU ထိန်းချုပ်နယ်မြေဖြစ်တဲ့တက်မခွန်ထဲမှာရှိတဲ့မြို့နယ်တစ်ခုဖြစ်ပါတယ်ဖြစ်စဉ်ဖြစ်ပွားပြီးချိန်မှာပဲကျွလွန်သူဇော်သူကိုယ်တိုင် KNL တည်ရင်မှာတွားရောက်ဖမ်းခံခဲ့ပါတယ်ရက်အနည်းငယ်ကြာပြီးနောက်သူ့အမျိုးသမီးနဲ့ရွာသူကြီးတွေကအမခန်တောင်းပန်ခဲ့တာကြောင့်ပြန်လွတ်ပြေးခဲ့ပါတယ်အဲ့ဒီအချိန်ကသူရဲ့အမျိုးသမီးဖြစ်သူဟာငွေစီဝါတုံးဆွဲမှုလို့မပြောဘဲအိမ်တွင်အကြမ်းဖက်မှုလို့ပြောဆိုပြီးအာမခံခဲ့တာဖြစ်ပါတယ်။စော်လာရဲ့ပြောကြားချက်အရအဲ့ဒီဖြစ်စဉ်ပြီးနောက်နှစ်နှစ်ကြာမှာတော့သူညီဟာငွေစီဝါတုံးတာပြတ်သွားတယ်လို့ဆိုပါတယ်။စုံမမောင်ကငွေစီဝါပပျောက်ရေးလုပ်ငန်းတွေကိုလှုပ်ဆောင်ခဲ့တဲ့လူတူပါ2015ခုနှစ်နောက်ပိုင်းစိတ်ကြွငွေစီဝါစေပြာသုံးဆွဲမှုရော့နေအောင်ပညာပေးအစီအစဉ်တွေရောင်းဝယ်တဲ့သူတွေကိုဖမ်းဆီးအရေးယူမှုတွေပြုလုပ်လာတဲ့အတွက်သုံးဆွဲသူထက်ဝက်ရော့ကျသွားခဲ့တယ်လို့သူတို့ကောက်ယူခဲ့တဲ့စစ်တမ်းတွေကိုမှီဝဲပြီးစောမမောင်ကပြောပါတယ်2020လဆန်းမှာတော့သုံးဆွဲသူတွေဟာ90 80ရာခိုင်နှုန်းအထိတိုးလာခဲ့ပြီးအနာသိမ်းပြီးနောက်ပိုင်းမှာတော့ပုံများပြားလာတယ်လို့ဆိုပါတယ
်အမှုတို့မှာအဆောင်ကောင်းတယ်မပြောဘူးနဲ့ကျွန်တော်ပြောသေးတယ်အဝင်များတော့ရေးကြတယ်ကွ။နောက်ကရေးချတော့တုံးချက်ကိုများတယ်။နောက်ကနောက်တစ်ခုကအဆန်းကြီးကလည်းနေတယ်။အားတော့ခန်းနေတယ်ကွ။မင်းကိုချက်ကိုကြပဲ။အဆန်းကြီးနေတော့ဒီနေရာနဲ့ရောင်းဝယ်လုပ်တဲ့ဒီများ
။ကင်းပြည်နယ်အတွင်းမှာမြို့နယ်တိုင်းလိုလိုမွေစီဝါတုံးပြကြပြီးဒေသခံတွေပြောကြချက်အရာကြိုင်စိတ်ကြီးကော်ဂရိတ်မြဝတီလိုင်ပွဲတင်ကန်းကြီးနောင်ရွှေကုတ်ကူတို့မှာရပသုံးဆွဲသူတွေအများဆုံးရှိကြတယ်လို့သိရပါတယ်အဲ့ဒီဒေသတွေဟာ KNU ရဲ့ထင်းချုံနယ်မြေဖြစ်တဲ့တက်မ6နဲ့ခုံအတွင်းမှာရှိကြပါတယ်လက်ရှိမှာတော့မွေးစေဝါဇေနုံကမြို့နယ်တစ်ခုနဲ့တစ်ခုမတူညီသလိုစေဝါတွေကိုကုန်းရဆိုင်လက်ဖက်ဆိုင်လိုနေရာတွေမှာအလွယ်တကူဝယ်လို့ရတာတွေရှိနေပါတယ်သုံးဆွဲသူအများစုကအသက်12နှစ်73နှစ်အရွယ်လူငယ်လေးတွေဖြစ်ကြပါတယ်ပြီးခဲ့တဲ့လအနေငယ်တုန်းကစိတ်ကြွစီပြ WY သုံးဆွဲမှုကိုရက်လိုက်တဲ့14နှစ်အရွယ်ចောင်းသားတူဦးရဲ့မိခင်ဖြစ်သူက
စာတကျူလာနေမှာလားဗျာတကျူလာနေမှာလားဗျာဒီဖုန်းနဲ့
ကျမအနေနဲ့ကတော့ကျမသားအတွက်ကိုစိုးရိမ်နေဒါကသွေးသားတွေကိုပျက်စီးစေရလေကျမတော့သူ့ကိုပြောပြရဲမကောင်းတာတွေမလုပ်နဲ့ပေါ့နော်လူတွေကြားထဲမှာသွာလာရတာလည်းအရင်ရှက်တယ်တချို့တွေကကျမကိုပြောတယ်သူ့ဖေသူ့မေကအရင်မတော့စေးမတော့ပဲနဲ့သူ့သားသမီးတွေအလှဲကြတော့မှရာဘ WY နေတောက်တယ်ပြောတော့ရှက်တာပေါ့နော်အခုတော့သူမတော့တော့ဘူးလို့ကျမကိုပြောပြရဲပြီးခဲ့တဲ့မိုးရင်တုန်းကပဲသူမတုံးတော့ဘူးလို့ကျမကိုပြောပြလာလေ
ယခုလိုစိုးရင်ရတာကသူတယောက်တည်းမဟုတ်ပါဘူးចောင်းသားတွေအသွုံပြမှုများလာပြီးចောင်းမတက်သူတွေများပြားလာတဲ့အတွက်ចောင်းသားမိဘတွေရဲရွာလူကြီးတွေက KNL ကတာဝန်ရှိသူတွေကိုမွေးစေဝါသုံးဆွဲသူတွေကိုဖမ်းဆီးဖို့အကူအညီတောင်းခဲ့ပါတယ်။အဲ့ဒီနောက်အာနာသိမ်းပြီးနောက်ပိုင်း2021ခုနှစ် KNL ကအဖွဲ့ဝင်တွေကြေးရွာတာဝန်ရှိသူတွေနဲ့မွေးစေဝါတိုက်ဖျက်ရေးကော်မတီကိုဖွဲ့စည်းခဲ့ပါတယ်။နောက်ပိုင်းမှာတော့ PC နဲ့ BGF ကတာဝန်ရှိသူတွေတိုင်ပင်ပြီးမွေးစေဝါတိုက်ဖျက်ရေးကော်မတီမှာအဆိုပါလက်နက်ကိုင်အဖွဲ့တွေကတောင်ဝရှိသူတွေကိုပါထက်သွင်းခဲ့ပါတယ်ဒီမွေးစေဝါတပ်ဖြည့်ရေးကော်မတီကကင်းပြည်နယ်အတွင်းမှာရှိတဲ့တခုတည်းသောကော်မတီဖြစ်ပြီးကော်မတီကနေ2022ခုနှစ်အတွင်းမှာ Sewa tong suai tu kuna senen u. Koda yang wai tong suai tu set u pami de lo subare. Pami duri go api pe aye yu ya maro. KNU boho ga chametare pongzen tai. Aye yu da pipare. KNU ga topian dare mui sewa ubudi. Midu musu WIC. Selo au pami baga tong suai tu gulga. Yang wai tu gulga. Alo jenit tong dan. Tene chamet nai bare. Ubudi tema. Sebia aye tua pemudibi, tahun dan tadi sih bi, kalau dah sepi segeri ane mibaga, amya zong tahun dan sengan niti, jangan naik dek bidan tui bawen bare. Lesi cemaro komedi ga, pemi duri go, tebelo beting zinda bi, turu amya urine, cewa ga tahu si duri, ama kaya do, pianlo pirelo suvale, tapi mele turu sima, telal ka sila sia bi, nala pirlo tau tong nama poin do. Jaya tahu si tu dulu, selesai sahaja kain dulu suara. Mui sewa tapi komiti pawai, sahaja gelaro, turuga leshi ma, mui sewa papiya pai ma, pi api lusang ni bi, anaga ma, turugu atta mui jalan lungen ni ba, tingca api dua melu piobare.
Sekelar dah ada mula pahal ba, adi apa tu tak jual ba.
Kau di ni jual ba, ro, biar ni ni duit, cenderu samlau dah cina ba, ro, di enduin jampa mule. แล้วคุณก็เอ็นวีเป็นคนน่ารู้เรื่องยาจีเพื่อแกเราบ่เสียบยาตรงนี้เราไม่กูทานอะไรเข้าด่าที่เราเลี้ยงยาเช่นเข้าด่าทัวร์ยานาเราเนี่ยเรียนเช่นเราบ่คุณเราที่เป็นคนน่ารู้ก็เราจะเราทุกเช่นเช่นเนี่ยเช่นเนี่ยเราบ่เช่นเส้นน่าละเมื่อเรียนมาเลยจะเราดีมุ่งเสียว่ากูไม่ใช่ยาแบบนี้เช่นเนี่ยเกี่ยงปีเนี่ยจะคุณเห็นด่ามุ่งเสียบยาตนากูยินเสียงเนี่ยเราไม่เข้าบ่บุเสียจ้ามุ่งเสียตรงส่วนมึงก็เมื่อมาไหนเงี้ยหน้ามา เมียนมาเนี่ยหน้ามามีแต่นี่ละบ้ายาบ้ามุ่ยเสียเป็ดนักก็เกี่ยงปีเนี่ยด้วยมาเราอธิษฐานมาหอบบ่หูหูยินจะเท่ากูอยากกูเซกาลาดงก็เกี่ยงปีเนี่ยด้วยติดทั่วโลกมือด้วยอธิการอารมณ์จันทร์เราด้วยมิเชียวตบลูไว้สิจวบสิบยาบิโกสัตย์ตรงผิวเขจาราพิบาร์เลยสอจอดทุกกาเอริจะเท่ากูอยาก กูจะวุ่นจริงกันละก็ซีสเวคให้ดูเท่ามาตุเล่ปากเก็บอะไรตุยาดมีอะไรสั่งกูตุมีตาสู้กูมาทับเป็นแม่ยาบ้าซีรีส์ตัวเป้ต้องแค่เรื่องสบายเลยไอ้ที่เชนงก้าลูรีฮะมุ่งเส้นไปแต่บีอันเดียสีเดียจูเซดวิโกอะคุลาวมติจัดดิวโลตุกับพี่อบาร์เลยอ๋อดอนนี่อ๋อดอนน่ะอ๋อตันนี่ตันนั่นเลยไอ้ยังสีตัวนั้นตัวทั่วตันนี่เด็กก็ต้องเนี่ย แต่เอาเลยต่อเราโมกว่าตั้งยังเจนนะดูต่อเราบ่ที่ต่อเราจะเอาไม่มาสิอาเป็นเสพยาต่อเราดิมาที่เอาเปลี่ยนเวลาที่เราชีดเราบ่ถ้ากูเลือกชีดตัวนี้คลีเรียกว่าเปลี่ยนยังไงก็ไม่ต้องเราไปก่อนเลยไปเจ้าเลยสุดหรอเพื่อสีเรียบเอาไปยอมมาที่จ่าเลยถ้าเอาตัวผิวเลยสวยอะคุณเต็มสบายกันไอซีเซนโก้หน้าเซนก็จะยาโลเจนยังไม่รู้จุดเด่นเวลาเรื่องการมีอะไรไหม ที่ซีเซนโก้ลูกชายก็เป็นบุคคลที่ชอบไปฟรานซ์ยามีมาเนี่ยคนเดียวที่รู้ได้รู้ก็ผู้บังคับการศึกษาที่ไปโดยแต่ซีเซนโก้น่าเสียไปด้วยเจ้าจูดินสีไปเช่นโดยแต่ซีเซนโก้ตั้งแต่เข้ารับสารบิดาดิโมกราซีลูกคนนี้คิดแต่งกับซีเซนโก้จึงจะบอกแม่ดีจะบอกมาแล้วเสียใจเว้ยมูสุราบาลเลยลูดามีหน่วยซูอปอจูโลเนียจะเว้ยมูโก เป็นยังไงจูโลเนลุสุดสุดไล่บาดเลยลูเนซูลูมิอาซูสุรานเนอมาอแมนพิอโลยานัยบาดลาเลนเซย์คันยูมูกเวียร์รานเนยาซูเวมูเตียราพิทัยบาดลาดิโลเมโกเนโกอเมริกันดูดีอาตัมราคัมลาเฮริตส์โปยามินจีฟรานซิสออสเตรเลียวุนจิโจแอนโทนีแอลเวนิสเนตังกูดีอาติอาดูจิริกาเบลูมิเงนจาบาดเลยที่เดบะดิโมกราซีเนลู
ดิโมกราซีลูกคุยในคลิปยังกับซีจมาอุตมะตันเนี่ยมันมีอาจจะเอาหนูว่าซูซี่จะมีอาจทำอะไรก็ช่างก็ดูดามยูนเอโปโซฮาจูโลเนียสเวมูโกจูโลเกเรโลอเมริกันจุดที่ทำแบบเกมลาเฮริสกับฟิบเบอร์ลีลาเซชันนี่ก็เปลี่ยนไปเลยฟิบเบอร์ลีลาสักคนเนี่ยก็ได้สกูที่เจ็บปากเกเรจำได้ดังกันมิวนิคลงจอยนี่ละกันมา
The United States has formally determined that Russia has committed crimes against humanity.
ရုရှားကလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုကျူးလွန်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုကဆုံးဖြတ်လိုက်ပါတယ်။ဒီရာဇဝတ်မှုတွေကိုကျူးလွန်ကြတဲ့သူတွေနဲ့ကြံရပါသူတို့ရဲ့အထက်လူကြီးတွေဟာဒီမငင်းနိုင်တဲ့အချက်လက်တွေအတွက်တာဝန်ခံကြရမှာဖြစ်ပါတယ်။မြူးနစ်မြို့မှာရောက်နေကြတဲ့ကျမတို့အားလုံးကဒီလိုအရေးယူနိုင်မှုဂတိကဝတ်ကိုထပ်မံပြုလိုက်ကြပါစို့။တရားဥပဒေစိုးမိုးမှုအတွက်ဂတိကဝတ်ပြုလိုက်ကြပါစို့။
ရုရှားတပ်တွေကစစ်ရာဇဝတ်မှုကျူးလွန်တယ်လို့အမေရိကန်ဆိုရကဆုံးဖြတ်ခဲ့တာပြီးခဲ့တဲ့နှစ်မတ်လကတည်းကပါကျူးလွန်သူတွေကိုအရေးယူဖို့တခြားနိုင်ငံတွေနဲ့အတူလှုပ်ဆောင်မယ်လို့ပြောခဲ့ပါတယ်စစ်ရာဇဝတ်မှုဆိုတာစစ်ပွဲအတွင်းမလှုပ်ဆောင်ရလို့တားမြစ်ထားတဲ့အချက်တွေကိုချိုးဖောက်ကျူးလွန်တာဖြစ်ပါတယ်လူသားမျိုးတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုလို့သတ်မှတ်လိုက်တဲ့အခါမှာတော့စစ်ရာဇဝတ်မှုထက်အမှုကပိုကြီးသွားပါပြီအဓိပ္ပာယ်ကတော့အမှုကျူးလွန်တာပုံမူကျဲပြန်လာပြီးစနစ်တကျကျူးလွန်တာဖြစ်တယ်လို့အဓိပ္ပာယ်ထွက်လာပါတယ်ဒီလိုအမှုတွေအကြောင်းပြောရင်ကျူးလွန်ကြတဲ့အဖွဲ့တွေထဲမှာမြန်မာစစ်တပ်ကလည်းမပါမဖြစ်ပါလာတတ်တာမဟုတ်မြန်မာပြည်သက်အတွက်တော့ဒီအမှုအကြောင်းတွေကစိမ့်လာတဲ့အကြောင်းအရာတွေမဟုတ်ဘူးလို့ပြောမှာပါဒီလိုရာဇဝတ်မှုတွေကိုအရေးယူရမှာကနိုင်ငံတကာအသိုက်အဝန်းမှာကိုချင်းတိတ်ခါပိုင်းအရာရောမဟာဗျူဟာပိုင်းအရာပါတာဝန်ရှိတယ်လို့သူကဆိုပါတယ်ဘာကြောင့်လဲဆိုရင်နိုင်ငံတကာဥပဒေပဲချိုးဖောက်တာကိုခွင့်ပြုလိုက်ရင်တခြားအာဏာပိုင်ဝါဒကြီးစိုးတဲ့အစိုးရတွေကလိုက်လုံလာကြမှာကိုစိုးရင်ရလို့ပါတဲ့
This moment has tested our willingness to defend and uphold these rules and norms
စီမင်းဥပဒေတွေနဲ့စံထားချက်တွေကိုခိုင်ခိုင်မာမာကင်ဆွဲကာကွယ်စစ်ဆေးရှိမရှိကိုဒီအချိန်တွေကစမ်းသပ်နေကြတာပါကျမတို့ဆက်လက်ခိုင်မာအားကောင်းစွာရှိနေကြပါတယ်။ခိုင်မာအားကောင်းစွာလည်းဆက်ပြီးနေကြရပါမယ်။ဒီအခြေခံမူတွေကိုတိုက်ခိုက်ခဲ့တာပူတင်အောင်မြင်သွားခဲ့ရင်သူ့ရဲ့အကြမ်းဖက်လုပ်ရဲ့ဥမာအတိုင်းလိုက်လုပ်ကြဖို့တခြားနိုင်ငံတွေကအတင့်ရဲလာနိုင်ပါတယ
်။ဒါပေမဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားတယ်လို့သိကြတဲ့အမေရိကန်နဲ့ UK နိုင်ငံတို့ကလည်းလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုကျူးလွန်ကြတယ်လို့လူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့Human Rights Watch HRW ကစွပ်စွဲလိုက်ပါတယ်။အိန္ဒိယသမုဒ္ဒရာထဲမှာရှိတဲ့ Charcoal Juice ကနေရင်ကျွန်းသူကျွန်းသားတွေကိုအာရဗျရွှေပြောင်းနေရာချထားခဲ့တဲ့အတွက် HRW အစိုးရခန်းစားအသစ်က February 15ရက်နေ့ဗုဒ္ဓနေ့မှာအခုလိုပြောလိုက်တာဖြစ်ပါတယ်။ UK နိုင်ငံကလူမျိုးရေးရနှိတ်ကုတ်ခဲ့ပြီးနေရင်ကျွန်းသူကျွန်းသားတွေနေရာပြန်နာမှာကိုပိတ်ဆို့ခဲ့တဲ့အတွက်ကိုလိုရီယာဆွေးမှုကိုဆက်လက်ကျွလွနေတာဖြစ်တယ်လို့အစိုးရခန်းစားကပြောပါတယ်။အမေရိကန်ကအခုလိုလုပ်ရက်ကိုအတူလုပ်ခဲ့တာကြောင့် UK နဲ့အတူအမေရိကန်ကိုလည်းစွပ်စွဲလိုက်တာပါဒီအတွက်ချာကုတ်ကျွန်းသူကျွန်းသားတွေကဆန္ဒပြတောင်းဆိုကြပါတယ်ဒီကျူးစုကိုအဲ့ဒီတုန်းက British Empire ရဲ့ colony ဖြစ်နေတဲ့ Mauritania နိုင်ငံကနေခွဲထုတ်ပြီးအကြီးဆုံးကျွန်းဒေဂိုဂါရှာကိုစစ်ကားအဖြစ်အမေရိကန်နဲ့ပူးတွဲတည်ဆောက်ခဲ့ပါတယ်1968ခုနှစ်မှာမော်ရီရှားနိုင်ငံဟာလွတ်လပ်ရေးရရှိပြီးဒဏ္ဍာဟာယအဖွဲ့ဝဲနိုင်ငံတစ်နိုင်ငံဖြစ်လာတဲ့အခါချာကုတ်ကျွန်းစုတွေကိုပြန်ရရေးအတွက်တိုက်ပွဲဝင်လာခဲ့ပါတယ်။2019ခုနှစ်မှာတော့နိုင်ငံတကာတရားရုံးကမော်ရီရှားရဲ့တောင်းဆိုချက်ကိုလက်ခံခဲ့ပြီးဗြိတိန်ကိုဒီကျွန်းစုတွေဆွတ်လွတ်တဲ့အကြောင်းဆုတ်ဖြတ်ခဲ့ပါတယ်။ချာကုတ်ကျွန်းစုဟာမော်ရီရှားနိုင်ငံရဲ့နိုင်ငံအစိပ်ပိုင်းတစ်ရပ်ဖြစ်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံကလည်းနှစ်နှစ်ကဆုတ်ဖြတ်ခဲ့တာပါ6လအတွင်းဗြိတိန်ကိုဆုတ်ခွာဖို့လဲပြောခဲ့ပါတယ်ချာကုတ်ကျွန်းသူကျွန်းသားတွေဆက်လက်တိုက်ပွဲဝင်ဆွေးနွေးနေကြတော့မှာပဲကမ္ဘာအရှေ့ပိုင်းဩစတြေးလျနိုင်ငံမှာဌာနေတိုင်းရင်းသားတွေအပေါ်ကျူးလွန်ခဲ့တဲ့ဖြစ်ရပ်တွေအတွက်တောင်းပန်လိုက်တဲ့မင်္ဂလာသတင်းတစ်ပုဒ်ကိုလဲကြားကြရပါတယ
်တကယ်ကိုမင်္ဂလာပါရှင်ဩစတြေးလျနိုင်ငံကဌာနေတိုင်းရင်းသားအပေါ်ရီဂျင်းပြည်သူတွေအတွက်ဒေါ်လာတန်း300ရမုံငွေတရက်ကိုအစိုးရက February 23ရက်နေ့မှာကတိကဝတ်ပြုချထားလိုက်ပါတယ်။အရင်နှုန်းကတိမ့်သွင်းရေးမူဝါဒအရဌာနေတိုင်းရင်းသားကလေးတွေကိုသူတို့မိသားစုတွေကနေအတင်းအဓမ္မခွဲထုတ်မွေးပြီးတော့နောက်ရောက်လာတဲ့လူပြည်တွေရဲ့ဘာသာယဉ်ကျေးမှုဒလိထုံးစံတွေအတိုင်းမွေးစားခဲ့ကြတာပါအခုဒီလုပ်ရဲ့အတွက်အရင်ဩစတြေးလျဝန်ကြီးချုပ် Kevin Rudd ကတောင်းပန်လိုက်ပါတယ
် To the stolen generations I say the following As Prime Minister of Australia I am sorry On behalf of the government of Australia I am sorry
အခုခံလိုက်ရတဲ့မျိုးဆက်တွေအတွက်ကျွန်တော်ဒီလိုပြောပြရစီ ဩစတြေးလျရဲ့ဝန်ကြီးချုပ်အနေနဲ့ကျွန်တော်ဝမ်းနဲ့တောင်းပန်ပါတယ်။ဩစတြေးလျအစိုးရကိုစားကျွန်တော်ဝမ်းနဲ့တောင်းပန်ပါတယ်။ဩစတြေးလျပါလီမန်ကိုစားကျွန်တော်ဝမ်းနဲ့တောင်းပန်ပါတယ်။ကျွန်တော်အနူးညွတ်အပြည့်အဝတောင်းပန်အပ်ပါတယ်ခင်ဗျာ
။ဩစတြေးလျဒေါ်လာ424သန်းကိုဌာနတိုင်းသားတွေနဲ့ဘဝအကွာအဟဖြစ်နေတာပျောက်သွားအောင်အသုံးပြုမှဖြစ်ပါတယ်။ဝီလန်ခေါင်ဖျားဒေတာကဌာနီတိုင်းရင်ရက်ရွာအတိုက်အဝန်းတွေစိတ်ချအားထားရတဲ့ရေရရှိရေးအိမ်သစ်တွေဆောက်လုပ်ရေးမရှိမဖြစ်အစားအသောက်တွေဝယ်ယူနိုင်ရေးနဲ့မိသားစုအကြံဖက်ခံရမှုတွေကြောင့်ဖြစ်ပေါ်လာတဲ့တဲ့ရောက်မှုတွေအတွက်ကူညီပံ့ပိုးရေးအပါအဝင်လိုအပ်တဲ့နယ်ပယ်တွေမှာအသုံးပြုမှာဖြစ်တယ်လို့အစိုးရကကြေညာပါတယ်။ဩစတြေးလျမှာဌာနီတိုင်းသားတသန်းလောက်ရှိပြီးတော့ဒီမြေမှာနေထိုင်ခဲ့ကြတာနှစ်ပေါင်း6000လောက်ရှိခဲ့ပါပြီ။ဒါပေမဲ့သူတို့ဘဝကလူမှုစီးပွားတိုင်းတာချက်တွေနဲ့ကြည့်ရင်တော့နောက်ကျနေပါတယ်။ကိုကိုကိုတက်သေးတာအိမ်တွင်းအကျန်းဖက်မှုတွေရှိတာနဲ့ထောင်ချနှုံးတွေအချိုးမညီမြင့်မားနေပါတယ်။လက်ရှိဩစတြေးလျဝန်ကြီးချုပ်အန်သိုနီအယ်ဘာနီစ်ကတော့အခုလိုဆိုပါတယ်
။ These are gaps, they're chasms. It is clear that not enough support has been
directed. ဒါကအကွာအဟမဟုတ်တော့ပါဘူး။ကြောက်ကဘာကြီးချားနေတာပါ။ရဲရွာအတိုင်ဝမ်းအတွက်လှုပ်ပေးဖို့အဖွဲ့အစည်းတွေကိုလုံလုံလောက်လောက်မထောက်ပံ့ခဲ့ဘူးဆိုတာရှင်းပါတယ်။အတင်းအဓမ္မဝင်လုံနေတာကနေခမားတို့ဘာသာခမားတို့လုံနိုင်တယ်ဆိုတဲ့ဘက်ကိုအတော်ကြီးခုံပြန်ကြော်လွှားလုပ်ခဲ့တာထင်ရှားလှပါတယ်
။ Aboriginal နဲ့ Torres Strait ကျွန်းစုဌာနတိုင်းသားတွေရဲ့အရေးကိစ္စကိုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေထဲမှာထည့်သွင်းဖို့ထောက်ခံမှုရအောင်လို့ဝန်ကြီးချုပ် Anthony Albanese ကကြိုးစားနေပါတယ်။ဒီအတွက်လူမှုဆန္ဒခန့်ယူပွဲကျင်းပမှာဖြစ်ပါတယ်။ဖွဲ့စည်းပုံနဲ့မှဌာနတိုင်းသားတွေဟာသူတို့အခွင့်အရေးကိုအတိမတ်အပြုခံရမှဖြစ်ုံမကလွတ်တော်မှာကိုစားပြုပြောဆိုနိုင်မှဖြစ်ပါတယ်။ဒီလိုမူဝါဒတွေချမှတ်တဲ့အခါမှာဌာနတိုင်းသားလူနေစုတွေရဲ့အသံပါဝင်လာနိုင်တော့မှဖြစ်ပါတယ်ရှင်
။ဟုတ်ကဲ့။ဩစတြေးလျလိုပါပဲ2023ခု February 22ရက်နေ့မှာတောင်ကိုရီးယားနိုင်ငံအထက်တရားဝန်ကလိင်တပူကွဲပေါ်အခွင့်အရေးဆက်ရာဆုံးဖြတ်ချက်တရားကိုချမှတ်လိုက်ပါတယ်။2019ခုနှစ်မှာစိုးစောမှုနဲ့ပြင်းမြောင်မင်းတော်ဟာလိမ့်တူလက်ထောက်လိုက်ကြပါတယ်။ဒါပေမဲ့ဒီလိုလက်ထက်တာမျိုးကိုကိုရီးယားကအတိအမှတ်ပြုတာမရှိတဲ့အတွက်ဥပဒေအရတော့တရားမဝင်ပါဘူး။ဒါကြောင့်လည်းလိမ့်တမှုကွဲပေါ်ခံယူထားသူတွေကတောင်းဆိုဆန္ဒပြပွဲတွေကိုဆင်နွှဲခဲ့ကြတာနှစ်ချီလာခဲ့ပြီဖြစ်ပါတယ်။2021ခုနှစ်မှာတော့သူ့အိမ်တော်ဘက်ရဲ့ကျန်းမာရေးအမတ်ကချက်ကိုညှင်းဆိုလိုက်တဲ့အတွက်အမျိုးသားကျန်းမာရေးဝန်ဆောင်မှုလုပ်ငန်းကိုစိုးစောမှုကတရားဆွဲပါတယ်။အောက်ရုံးမှာသူရှုံးပါတယ်။ဒါပေမဲ့အယူခံဝင်တဲ့အခါအထက်တရားဆုံးကသူတို့အတွဲကိုအနိုင်ပေးလိုက်တာပါ။ဘသူမဆိုအ ਨੇ စုဖြစ်နိုင်ပါတယ်။အ ਨੇ စုဆိုတာအများစုကြီးနဲ့ကွဲနေရုံပါပဲ။မမှန်ဘူးမှားနေတယ်လို့အတိတ်ပဲမရပါဘူးလို့တရားရုံးဆုံးဖြတ်ချက်ကပြောပါတယ်။ဒီအမှုမှာခွဲခြားဆက်ဆံတဲ့လောက်ရဟာဒန်းတူကြည်ပြားရေးမူကိုချိုးဖောက်ထားတယ်လို့တရားရုံးကပြောလိုက်ပါတယ်။ဘာသာတရားကတော့ဒီလိုလိင်တမှုကွဲပွားခံနေထိုင်ကြသူတွေအပေါ်ဘလို့သဘောထားပါတယ်လဲ။လိင်တမှုကွဲပွားနေထိုင်ကြသူတွေအပေါ်ရာဇဝတ်သက်အောင်လုပ်နေကြတာတွေကိုခရိယန်ကက်သလစ်ဘာသာရဲ့ပုပ်ပြဟမင်းကြီးကဝေဖန်ပြစ်တင်လိုက်ပါတယ်။အာဖရိကခီးစင်တောင်ဆူဒါနိုင်ငံကအပြန် February 5ရက်တင်းကွန်တွင်နေ့ကပုပ်ပြဟမင်းကြီးက AP သတင်းဌာနနဲ့အင်တာဗျူးမှာအခုလိုပြောခဲ့ပါတယ်။
ဆေဝနာပက်ဆိုနာဒီ tendenza homosexuale
ဒီကိစ္စကိုခင်းနှစ်ခုမှကျွန်တော်ပြောထားပြီးပါပြီပထမကဘရာဇီးကြီးပါလိင်စိတ်ခံယူချက်ကွဲပြားလို့သူတယောက်ဟာဖျားသခင်ကိုယုံကြည်သူရှာဖွေနေသူဖြစ်တဲ့ဆိုရင်ဆုံးမရမယ့်သူကကျွန်တော်ဟုတ်ရဲ့လားဒုတိယတစ်ချိန်ကတော့အိုင်ယာလန်ကအပြန်ခီးပါမိဘတွေကိုကျွန်တော်ရှင်းရှင်းပြောခဲ့ပါတယ်အဲ့ဒီလိုလိင်စိတ်ခံယူချက်ကွဲပြားနေတဲ့ကလေးတွေကိုအိမ်ကနေကန့်ထုတ်လို့မရပါဘူးသူတို့အိမ်မာနေဖို့အခွင့်အရေးရှိပါတယ်အဲ့ဒီနောက် AB သတင်းဌာနနဲ့လုပ်တဲ့အင်တာဗျူးမှာကျွန်တော်ပြောခဲ့ပါသေးတယ်။လိင်တမှုကွဲပြားတဲ့စိတ်ကိုယာစွေးမှုဖြစ်အောင်လုပ်နေတာကပြဿနာဖြစ်ပါတယ်။တွက်ချက်မှုတစ်ခုအရတိုင်းပြည်50လောက်ကတနည်းမဟုတ်တနည်းနဲ့ယာစွေးမှုသိအောင်လုပ်နေကြပါတယ်။အနည်းဆုံး50ဆိုပါစို့အဲ့ဒီထဲကတိုင်းပြည်10ခုလောက်ကဒေသံပစ်ပေးတယ်ထင်ပါတယ်။အများပြည်သူရှေ့ဖြစ်ဖြစ်မျက်ကွယ်ဖြစ်ဖြစ်ဘလို့ဝဲဖြစ်ဖြစ်ဒေသံမှာပဲဒါမတရားပါဘူး။လိင်တမှုကွဲစိတ်ရှိသူတွေကလည်းဖျားရဲ့ကလေးတွေပါပဲ။
လိင်တမှုကွဲနေထိုင်တာကိုရာဇဝတ်မှုဖြစ်သတ်မှတ်ထားတဲ့နိုင်ငံပေါင်း68နိုင်ငံရှိပြီးတောင်ပိုင်းဆူရနိုင်ငံကဒီလိုတနိုင်ငံမှာဒီလိုနေတဲ့အတွက်တည်တံ့ကြခံရနိုင်တဲ့နိုင်ငံက17နိုင်ငံရှိနေပါလေရာဇဝတ်မှုမသိမင်းမဲ့လဲ နိုင်ငံအတော်များများမှာဖွဲ့ချဆက်ဆံခံရတာစော်ကတောက်ဆက်ခံရတာတွေရှိနေတုံးပါပဲလို့လိန်တမှုပွဲဘဝအဖွဲ့ရေးတက်ကြွလှူရှားသူတွေကပြောကြပါတယ်ခင်ဗျာကျွန်တော်တမောင်သားမှာ
ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရပါ VO ရဲ့တနင်္ဂနွေနေ့မနေ့ပတ်အတန်းလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မကြာမီပဲအာရှနိုင်ငံရဲ့လေယာဉ်စီးပွားသတင်းများဥရုယာသီနဲ့အနာဂတ်ကမ္ဘာစားတဲ့အစီအစဉ်တွေကိုထုတ်လွှင့်အောင်မှာဖြစ်တဲ့အတွက်စောင့်မျှော်ကြည့်ရှုနားတော်တာဆင်နိုင်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးနဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာပါ VUE American အသံရဲ့တနင်္ဂနွေနေ့မနေ့ပတ်သံလွှင့်စီစဉ်တွေကို live note meter 251133လိုင်းနိုမီတာ40 kHz 0133လိုင်းနိုမီတာ58 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာဉ်စီးပွားသတင်းများနဲ့ဥရုယာသီအစီအစဉ်ကိုဇက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်အခုပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်ဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတော့တရုတ်နဲ့ရုရှားဆက်ဆံရေးဒါအပြင်အာရှဒေသတွင်းကလုံခြုံရေးအခြေအနေတွေကိုကျွန်တော်ကပဲဆက်လက်တင်ပြပေးပါမယ်တရုတ်အစိုးရရဲ့ထိပ်တန်းနိုင်ငံသားရေးတာဝန်ရှိသူတရုတ်ကွန်မြူနစ်ပါတီရဲ့နိုင်ငံတကာရေးရာအကြီးအကဲဝမ်ယီဟာဖေဗရူလာ22ရက်နေ့အင်ကာနေ့မှာရုရှားနိုင်ငံကိုရောက်ရှိသွားခဲ့ပြီးရုရှားနိုင်ငံသားရေးဝန်ကြီးရုရှားလုံခြုံရေးကောင်စီအကြီးအကဲအပြင်ရုရှားသမ္မတဗလာဒီမာပူတင်နဲ့လည်းတွေ့ဆုံခဲ့ပါတယ်။သမ္မတပူတင်နဲ့တွေ့ဆုံစဉ်တရုတ်အကြီးတန်းအရာရှိဝမ်ယီကပြောဆိုရာမှာတရုတ်နဲ့ရုရှားရဲ့ဆက်ဆံရေးမှာဘယ်နိုင်ငံတွေကမှဝင်ရောက်ထယ်လည်ခွင့်မရှိဘူးလို့ပြောဆိုခဲ့ပါတယ်။
ဝီချုံမျိုးကြီးဝီခေါ်ကြွား
ကျွန်တော်တို့ဟာရုရှားဘက်ကရက်တီဗီလှုပ်ဆောင်မှုဆန္ဒရှိပါတယ်။မဟာဗျူဟာမြောက်ဆုံးဖြတ်ချက်တွေနိုင်ငံရေးအရအပြန်အလှန်ယုံကြည်မှုရှိဖို့ကိစ္စတွေမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နိုင်မှုကိစ္စတွေလက်တွေ့ကျတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးချဲ့ဆောင်ရွက်ဖို့စတဲ့ကိစ္စတွေအားလုံးအတွက်ကျွန်တော်တို့ကရုရှားနဲ့ရက်တီဗီပူးပေါင်းဆောင်ရွက်လိုပါတယ်။ကျွန်တော်တို့နှစ်နိုင်ငံရဲ့အခွင့်အရေးတွေနဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့ဒါအပြင်ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကျွန်တော်တို့ရုရှားနဲ့ပူးပေါင်းဆောင်ရွက်လိုပါတယ်
။ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်တရုတ်ဟာရုရှားကိုပြစ်တင်ရှုံချတာမဟုတ်ပေမဲ့ရုရှားရဲ့ယူကရိန်းစစ်ပွဲကိုပွင့်ပွင့်လင်းလင်းထောက်ခံအားပေးတာမျိုးလဲမဟုတ်ခဲ့ပါဘူး။ဒါပေမဲ့အခုတရုတ်အကြီးတန်းအရာရှိဝမ်ယီရဲ့ခီးစဉ်ဟာယူကရိန်းကိုကျူးကျော်ခဲ့တဲ့ရုရှားနဲ့အတူအခိုင်အမာရပ်တည်တဲ့ဆိုတာကိုဖော်ပြလိုက်သလိုဖြစ်နေပါတယ်။တရုတ်တန်တမန်ဝမ်ယီရုရှားကိုမသွားမီတုန်းကယူကရိန်းစစ်ပွဲထိမ့်မနိုင်သိမ့်မရအခြေအနေတွေမဖြစ်ပေါ်အောင်တရုတ်အနေနဲ့ယူကရိန်းရုရှားပဋိပက္ခမှာငြိမ်းချမ်းရေးအကျိုးဆောင်အဖြစ်ဝင်ရောက်လှုပ်ဆောင်လိုတယ်လို့ပြောဆိုခဲ့ပါတယ်။တရုတ်အကြီးတန်းအရာရှိဝမ်ယီရဲ့ရုရှားခီးစဉ်နဲ့ပတ်သက်ပြီးစင်ကာပူအမျိုးသားတက္ကသိုလ်လီကွမ်ယူpublic policy အများပြည်သူဆိုင်ရာမူဝါဒတောင်းကလက်ထောက်ပါမခ Alfred ဟူကတော့အခုလိုသုံးသပ်ပြောဆိုပါတယ
်我个人感觉就是说如果假设
ကျွန်တော်ထင်တာကတော့တရုတ်နဲ့ American အကြား CA တိုက်ပွဲအစ်စ်တစ်ခုလိုဖြစ်လာနေပါတယ်တရုတ်နဲ့ Russia ကတစ်ဖက် American နဲ့မဟာမိတ်တွေကတစ်ဖက်ပါဒီတစ်ကြိမ်တရုတ်ရဲ့ရည်တည်ချက်ဟာငြိမ်းချမ်းရေးအကျိုးဆောင်ပုံစံမျိုးမဟုတ်ဘူးဖြစ်နေပါတယ်ဝမ်ယီရဲ့ပြောဆိုချက်တွေဟာငြိမ်းချမ်းရေးအကျိုးဆောင်အလုပ်တွေနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။တရုတ်နဲ့ရုရှားဆက်ဆံရေးဟာကြောက်ဆိုင်ကြောက်သားလို့ခိုင်မာတယ်လို့ဝမ်ယီကဖော်ပြခဲ့ပါတယ်။ဒါဟာတရုတ်နဲ့ရုရှားဆက်ဆံရေးဟာအမြင့်ဆုံးနဲ့အကောင်းဆုံးဆက်ဆံရေးလို့ဖော်ပြတာနဲ့ညီမျှပါတယ်။ဒါအပြင်တရုတ်နဲ့ရုရှားဆက်ဆံရေးဟာဘယ်အထိဆိုတဲ့ကန့်သတ်ချက်မရှိဘူးလို့လည်းပြောဆိုခဲ့ပါတယ်။ဒါတွေဟာတရုတ်ကသူ့ဘာသာသူသတ်မှတ်ထားတဲ့ငြိမ်းချမ်းရေးအကျိုးဆောင်ဆိုတဲ့နေရာနဲ့ကန့်ညီမှုမရှိပါဘူး။
တရုတ်အကြီးတန်းအရာရှိဝမ်ယီနဲ့တွေ့ဆုံစဉ်ရုရှားသမ္မတဗလာဒီမာပူတင်ကလည်းပြောဆိုရမှာဒီကနေ့နိုင်ငံတကာဆက်ဆံရေးဟာပုံမခက်ခဲလာပါတယ်။ကမ္ဘာအင်အားနှစ်ရပ်အခြေပြုစနစ်ဘိုင်ပိုလာစနစ်ပြိုလဲသွားပြီးနောက်သူတို့ရဲ့ဆက်ဆံရေးတွေဟာတိုးတက်မလာဘဲပိုဆိုးသွားခဲ့တယ်လို့သမ္မတပူတင်ကပြောဆိုခဲ့ပါတယ်။ ဒါ့အပြင်နှစ်နိုင်ငံမဟာမိတ်ဆက်ဆံရေးပုံမနက်နက်ရှိုင်းရှိုင်းတည်ဆောက်နိုင်ဖို့အတွက်တရုတ်သမ္မတရှီကျင်းဖြင့်ရုရှားကိုလာမာကိုလည်းစောင့်မျှော်နေပါတယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကပြောဆိုခဲ့ပါတယ်။ဒါဟာရုရှားကိုတရုတ်သမ္မတရှီကျင်းဖြင့်မကြမီသွားရောက်မယ်ဆိုတဲ့သဘောဖြစ်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်ကမ္ဘာပေါ်မှာအင်အားစုနှစ်ခုဟာတိတိတသားပြန်လည်ဖြစ်ပေါ်လာခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကရုရှားနဲ့တရုတ်ဟာဒီမိုကရေစီလူ့အခွင့်အရေးတန်ဖိုးတွေနဲ့အညီသတ်မှတ်ထားတဲ့နိုင်ငံတကာစည်းမျဉ်းတွေကမ္ဘာစံချိန်စံညွန်းတွေကိုဖျက်ဆီးပစ်တယ်လို့ဆွတ်ဆွဲပါတယ်။ရုရှားနဲ့တရုတ်ကလည်းအမေရိကန်နဲ့မဟာမိတ်တွေဟာအင်အားချက်ထွင်တဲ့အခြားနိုင်ငံတွေအရေးဝင်ရောက်ဆွတ်ဖက်တယ်၊အတင်းအကျပ်ဖိအားပေးတာတွေလုပ်တယ်CAK အတွေးအခေါ်နဲ့လှုပ်ဆောင်နေတယ်လို့ဆွဆွဲပြောဆိုပါတယ်။ဒီလိုအခြေအနေတွေမှာပဲပြီးခဲ့တဲ့ကြာတာပတင်းတွေတုန်းကရုရှားသမ္မတဗလာဒီမာပူတင်က
повышенное внимание, как и раньше, уделим
ရုရှားအနေနဲ့နျူကလ িয়ার လက်နက်တွေနဲ့အစင်းမြင့်ဒုံးကျည်တွေပုံမပိုင်ဆိုင်အောင်အာယုံဆိုင်လှုပ်ဆောင်နေတယ်လို့ပြောဆိုခဲ့ပါတယ်။တရုတ်ဟာအာရှဒေသတွင်စီးပွားရေးစီရင်အင်အားကြီးမားလာတဲ့အတွက်အာရှဒေသဟာနိုင်ငံတကာဆက်ဆံရေးမှာပိုပြီးအရေးကြီးတဲ့ဒေသတစ်ခုဖြစ်လာပါတယ်။တောင်တရုတ်ပင်လယ်အရေး၊ထိုင်ဝမ်အရေးနဲ့ရုရှား-ယူကရိန်းအရေးတွေကြောင့်တရုတ်ဟာဒေသတွင်းနိုင်ငံတချို့နဲ့အပြင်အမေရိကန်ဦးဆောင်တဲ့မဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးမှာပိုမိုတင်းမာလာခဲ့ပါတယ်။ဒါ့အပြင်အာရှဒေသတွင်းနိုင်ငံတွေအကြားမှာလည်းအင်အားစုနှစ်ခုအကြားကွဲလွဲမှုတွေရှိလာပါတယ်။တရုတ်-ရုရှားတို့နဲ့ဆက်ဆံရေးအဆင်ပြေတဲ့မြောက်ကိုရီးယားဟာတိုက်ချင်းပစ်ဒုံးတွေနဲ့နျူကလ িয়ার လက်နက်တွေတိုးမြင့်ထုတ်လုပ်ဖို့ကြိုးပမ်းနေပါတယ်။မြောက်ကိုရီးယားယန်ကြောင့်တောင်ကိုရီးယားနဲ့ဂျပန်ဟာအမေရိကန်နဲ့ပူးပေါင်းပြီးလုံခြုံရေးနဲ့စစ်ရေးဆိုင်ရာတည်ဆောက်မှုတွေတိုးမြင့်လာပါတယ်။တရုတ်နဲ့ရေပိုင်နဲ့အငင်းပွားမှုတွေဖြစ်နေတဲ့ဖိလစ်ပိုင်မှာလည်းအမေရိကန်ကစစ်စခန်းတွေတိုးချဲ့ချလာပါတယ်။ဖိလစ်ပိုင်ဟာအော်စတြေးလျအမေရိကန်တို့နဲ့ပူးပေါင်းပြီးတောင်တရုတ်ပင်လယ်ပြင်မှာကင်းလှည့်ဖို့စီစဉ်နေပါတယ်။ဒါအပြင်အမေရိကန်ဟာတရုတ်ရဲ့ပြိုင်ဘက်အိန္ဒိယနဲ့ဆက်ဆံရေးတိုးမြင့်လာသလိုအိန္ဒိယ၊ဩစတြေးလျ၊ဂျပန်နဲ့အမေရိကန်လေးနိုင်ငံပါဝင်တဲ့ Quad မဟာမိတ်အဖွဲ့ကိုလည်းဖွဲ့စည်းထားပါတယ်။ဒီလိုအခြေအနေတွေကြောင့်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတတိပေးပြောဆိုခဲ့သလိုအာရှဒေသတွေမှာလည်းနောက်ထပ်ယူကရိန်းလိုပဋိပက္ခတွေပြင်းထန်လာနိုင်သလားဆိုတာစိုးရိမ်စရာဖြစ်လာကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ်။အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လိုက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါောင်းမယ်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံအကြားကုန်စည်ပို့ဆောင်မှုမှာမူဆယ်နေဆက်တင်ဆန်းကြော့ဂိတ်ကတဆင့်မြန်မာရင်မောင်းတွေကိုတရုတ်နိုင်ငံဘက်ကဝင်ခွင့်ပြုလိုက်ပါတယ်ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးအတက်အကျဘာတွေများဖြစ်သွားခဲ့ပါသလဲလေယာစီးပွားသတင်းတွေကိုစူးစိပြီး Pharma Times Media ကတင်ဆက်ပေးထားပါတယ်
မင်္ဂလာပါ။လေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုအုပ်ကာနဲ့တူကျမနန်းလောင်လျှံတို့ကတင်ဆက်ပေးသွားပါမယ်ရှင်
။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်တဲ့သတင်းတွေထဲမှာမူဆယ်နယ်ဆက်ကျင်ဆန်းကျော့ဂိတ်ကတဆင့်မြန်မာရင်မောင်းတွေကိုတရုတ်နိုင်ငံဘက်ကဝင်ခွင့်ပြုလိုက်တဲ့သတင်းနဲ့ဆက်ကြပါမယ်။မြန်မာရင်မောင်းနေမောင်းနေတဲ့ကုန်တင်ကားတွေကိုတရုတ်မြန်မာအဓိကကုန်သွယ်ရေးနယ်စပ်ဂိတ်တစ်ခုဖြစ်တဲ့မူဆယ်နယ်စပ်ကျင်ဆန်းကျော့ဂိတ်ကတဆင့်တရုတ်နိုင်ငံဘက်ခြမ်းကိုဝင်ခွင့်ပြုလိုက်တာပါအရင်ကမူဆယ်နယ်စပ်ဂိတ်တွေကနေတရုတ်နိုင်ငံဘက်ခြမ်းကိုကုန်ပစ္စည်းတင်ပို့ရမှာတရုတ်အငှားရင်မောင်းတွေကိုပဲခွင့်ပြုထားတာပါအဲ့ဒီရင်မောင်းအစားထိုးစနစ်ကိုဖေဖော်ဝါရီလ18ရက်နေ့ကနေစပြီးပယ်ဖျက်လိုက်တာပါတရုတ်နိုင်ငံဘက်ဝင်ရောက်မဲ့မြန်မာရင်မောင်းတွေအနေနဲ့ဖြတ်တန်းခွင့်စာအုပ်အနီရှိရမှာဖြစ်ပါတယ်။အဲ့ဒီစာအုပ်အနီကိုမူဆယ်မြို့အတွင်းနေထိုင်သူအိမ်တော်စုဇယားရှိသူတွေကသာထုတ်ပေးနေတာဖြစ်လို့မူဆယ်ပြည်ပအခြားဒေသတွေကနေလာရောက်တဲ့ကုန်ကားမောင်းသူတွေကိုတော့တရုတ်ဘက်ကဝင်ထွက်ခွင့်ကန့်သတ်ထားပါသေးတယ်။အရင်ကမြန်မာကုန်သည်တွေအနေနဲ့တရုတ်ရင်မောင်းတွေကိုငှားရမ်းမောင်းနေစေရမှာရင်မောင်းတွေဘက်ကတာဝန်ယူမှုတာဝန်ခံမှုမရှိတဲ့အတွက်အခက်အခဲတွေနဲ့ကြုံခဲ့ရတယ်လို့မူဆယ်ဆန်ကုန်စီတန်းဒုတိယဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ်။အခုလိုတရုတ်ရင်မောင်းအစားထိုးစနစ်ပယ်ဖျက်ပြီးစာအုပ်အနီရှိသူမြန်မာရင်မောင်းတွေကိုတရုတ်ဘက်ဝင်ထွက်ခွင့်ပေးလိုက်တာကြောင့်တရုတ်ရင်မောင်းငှားရမ်းကစရိတ်တသိန်းကျော်လဲကုန်ကြမှုမရှိတော့တဲ့အပြင်ကုန်ပစ္စည်းအတွက်လည်းစိတ်ချရတယ်လို့ကုန်သည်တွေကဆိုပါတယ်။ဒါကြောင့်မြန်မာရင်မောင်းအားလုံးကိုတရုတ်ဘက်ကဝင်ထွက်ခွင့်ပေးဖို့အတွက်ကုန်သည်တွေကတောင်းဆိုထားတယ်လို့နယ်စပ်ပို့ကုန်လုပ်ငန်းရှင်တဦးကပြောပါတယ်
။အင်ဒိုနီးရှားနိုင်ငံရဲ့စားအုပ်စီတင်ပို့မှုမူဝါဒအပြောင်းအလဲကြောင့်ပြည်တွင်းမှာစားအုပ်စီဈေးနှုန်းတွေဇက်တိုက်ဈေးမြင့်တက်နေပါတယ်။ အင်ဒိုနီးရှားနိုင်ငံကပြည်ပစာအုပ်စီတင်မိုးမှုကိုလျှော့ချလိုက်တဲ့အတွက်ပြည်တွင်းမှာစာအုပ်စီဈေးနှုန်းတွေဇက်တိုက်ဈေးမြင့်တက်နေတာဖြစ်တယ်လို့ဈေးနှုန်းမတည်ငြိမ်မှုတွေလည်းဖြစ်ပေါ်နေတယ်လို့စီကုံတယ်တွေကပြောပါတယ်။အင်ဒိုနီးရှားနိုင်ငံအနေနဲ့ဇန်နဝါရီလတရနေ့ကနေစလို့ပြည်ပကိုတင်မိုးခွင့်ကို6ဆခန့်သာတင်မိုးဖို့မူဝါဒပြောင်းလဲလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံစာအုပ်စီတင်သွင်းတူလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီရဲ့အပတ်စဉ်ရည်ညွှန်းစည်းကပြီးခဲ့တဲ့တစ်ပတ်ကတပိတ်သားကို4,490ကျပ်သတ်မှတ်ထားပါတယ်။ဒါပေမဲ့ပြည်ပစီဈေးကွက်မှာစားစီတပိတ်သားကို9,000ကျော်ထိဇက်တိုက်ဆိုသလိုမြင့်တက်လာခဲ့ပြီးဒေသတစ်ခုနဲ့တစ်ခုဈေးနှုန်းတွေကာဟနိုင်တယ်လို့ကုန်သည်တချို့ကဆိုပါတယ်။လက်ရှိပြည်တွင်းမှာစားစီလက်ကျန်နေပါနေပြီးစီတင်သွင်းသူတွေထံကလည်းလိုသလောက်ပြန်လည်ဝယ်ယူမရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါတယ်။ပြီးခဲ့တဲ့လကစီတင်မော့တွေပြန်ဝင်နေပြီးစီသေးပြန်ကြမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်မှာလက်လီလက်ကားကုန်သည်တွေအနေနဲ့ဝယ်ယူတိုးလောင်မှုမလုပ်ခဲ့ကြတာလို့ဆိုပါတယ်။စီတင်သွင်းသူထံကလည်းသတင်းကြိုတင်ရရှိထားပြီးဈေးနှုန်းသတ်မှတ်ဝယ်ယူထားတဲ့ကုန်သည်ကြီးတွေကအဆင်ပြေပေမဲ့လက်လီလက်ကားကုန်သည်အငယ်တွေကတော့ပြန်ရောက်မှုခွဲတန်းကိုအတက်ဈေးနဲ့သာဝယ်ယူနေရတယ်လို့မန္တလေးမြို့ကစီဝယ်ရောက်လုပ်ကိုင်နေသူကိုကျော်မင်းသူကပြောပါတယ်။ပြည်တွင်းဈေးကွက်အတွင်းမှာဈေးနှုန်းမြင့်တက်ရောက်ချတာတွေဈေးကစားဖို့ရည်ရွယ်ချက်နဲ့တူလောင်တာတွေပြုလုပ်ရင်တော့အရေးကြီးကုန်စည်နဲ့ဝန်ဆောင်မှုဥပဒေအရအရေးယူဆောင်ရွက်သွားမယ်လို့ကြီးကြပ်ရေးကော်မတီနဲ့စီးပွားကူတန်းကထုတ်ပြန်ထားပါတယ်။ဒါပေမဲ့ဈေးကွက်အတွင်းမှာတော့စီတင်သွင်းသူကုန်သည်ကြီးတွေရဲ့ဈေးကစားမှုတွေကြောင့်ဈေးနှုန်းတွေကမတိမငြိမ်ဖြစ်ပေါ်လေရှိတယ်လို့ကုန်သည်တချို့ကဆိုပါတယ်။
အစိထုတ်ပြောင်းကိုအခွန်ကင်းလွတ်ခွင့်နဲ့ထိုင်းနိုင်ငံကိုတင်ပို့မှုကနေဈေးကောင်းရရှိနေပါတယ်။ပြည်တွင်းအစိထုတ်ပြောင်းကိုအခွန်ကင်းလွတ်ခွင့်နဲ့ထိုင်းဘက်ကိုတင်ပို့မှုကနေဈေးကောင်းရရှိနေတယ်လို့ဝယ်လိုအားလည်းကောင်းနေတယ်လို့ပြောင်းကုန်တွေတွေကပြောကြပါတယ်။ထိုင်းဘက်ကဝယ်လိုအားလည်းကောင်းပေမဲ့လက်ရှိမြန်မာဘက်ကကန့်သတ်ချက်တွေကြောင့်ပြောင်းတင်ပို့မှုဟာတရက်ကိုပြောင်းတွဲကအစီအစဉ်တရာခန့်မှန်တင်ပို့နိုင်တယ်လို့ဆိုပါတယ်။ထိုင်းကိုပြည်တွင်းအစိထုတ်ပြောင်းအခွန်ကင်းလွတ်ခွင့်နဲ့တင်ပို့ခွင့်ဟာဖေဖော်ဝါရီလကနေဩဂုတ်လအထိတက်မှတ်ထားတာဖြစ်ပါတယ
်။လက်ရှိဖြစ်ပေါ်တဲ့ခက်ခဲတွေကနေသူတို့ကလည်းကြောင်းတော့ပြုတ်နေပါတော့ဒီဒီဝါရန်တယ်မဆန့်တင်ပဲနဲ့ဟိုပြုတ်နေရဆိုတော့မျိုးလိုကျူးသားပြီးတော့လှုပ်နေတယ်ဟိုလက်ခက်သေးတယ်ဟိုတင်ရဆက်ချက်နဲ့တင်ပြမှာပေါ့လေအဲ့လိုပုံစံလေးဖြစ်လာတော့ကျောင်းစီကတော့အာဆီယံကဟိုကျောင်းစီနိုင်ငံကပမာဏရှိတဲ့မတ်ကတ်ကဆောင်းပါပါဗျာဟိုဒီကကတော့ပုံမှန်တိုင်းပဲကောင်းနေလို့ရှိပါတယ်
ပုံမှန်ဆိုရင်ထိုင်းဘက်ကိုပြောင်း32တန်ပါတဲ့တွဲကအစီအေ300ကနေ400ခန်းအထိတင်ပို့နိုင်ပြီပဲလက်ရှိမှာတရက်ကိုအစီအေ100ခန်းမှန်တင်ပို့နိုင်တာဖြစ်တယ်လို့ဆိုပါတယ်ဒါကြောင့်ကန့်သတ်ချက်တွေဖြေလျှော့ပေးဖို့လိုအပ်ပါတယ်ကန့်သတ်ချက်တွေကိုဆက်လက်တင်းကျပ်ထားမယ်ဆိုရင်အခုလိုအခွန်ကင်းလွတ်ခွင့်ကာလမှာထိုင်းကိုပြောင်းတင်ပို့မှုရော့ကျသွားနိုင်တယ်လို့အမည်မဖော်ခြင်းနဲ့အဲ့ဒီကုံတွေကပြောပါတယ
်တစ်နှစ်ကိုဒေါ်လာဆိုတော့တန်း6လောက်ရတယ်ပေါ့နော်မက်ထစ်ကနှစ်ပန်းအထက်ပို့နိုင်ခဲ့တဲ့ထုတ်ပုံဖြစ်တယ်ပေါ့နော်ဒါပေမဲ့ဒီနှစ်ကတော့ဒီခက်ခဲကြတဲ့တော့တော်တော်တော်လေးပါတယ်ဝင်လက်ကတော့စုံတယ်ပေါ့ပြည့်ရည်ရည်ဆိုပြည့်ဝဲဝဲတယ်ပေါ့ဒီနှစ်မှာပြည့်တယ်မစား6ဝင်လက်တွေတော့အများကြီးတော့ဝင်နေပါတယ်ဒါပေမဲ့ခုနပြောသူတခြားအခက်ခဲလည်းရှိနေပေါ့နော်
လက်ရှိပြည်တွင်းမှာအစိထုတ်ပြောင်းကိုမွေးမြူရေးကြက်စာအနေနဲ့သာအဓိကအသုံးပြုတာဖြစ်လို့ပြည်ပကိုတင်ပို့မှုပိုများတာဖြစ်ပါတယ်ပြည်တွင်းမှာအစိထုတ်ပြောင်းကိုအဓိကရှမ်းပြည်နယ်မကွေးတိုင်းအေရဝတီတိုင်းပဲခူးတိုင်းတို့အပြင်အခြားဒေသတွေမှာလည်းစိုက်ပျိုးကြပါတယ်တနှစ်ကိုပြန်မြတန်ချိန် 3.2 တန်းဝင်ကျင်ထွက်ရှိပြီးနှစ်စဉ်ပြည်ပကိုအစိထုတ်ပြောင်းတန်ချိန် 2 တန်းကျော်တင်ပို့နေတာကနေအမေရိကန်ဒေါ်လာတန်း600လောက်ရရှိနေတယ်လို့ဆိုပါတယ
်အခုဆက်ပြီးဖေဖော်ဝါရီလ15ရက်နေ့ကနေဖေဖော်ဝါရီလ21ရက်နေ့အထိဈေးကွက်အတွင်းမှာအတက်အကျအနှိမ့်မြင့်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်ဈေးတွေဇက်တိုက်မြင့်တက်ခဲ့တဲ့ပေဒီဈေးကဈေးကွက်အတွင်းမှာအနည်းငယ်ဈေးပြန့်အေးသွားပါတယ်နေစဉ်ကုန်စည်တိုင်းအဝင်ပေါ်မူတည်ပြီးတော့ဈေးအတက်ကျအနည်းငယ်အပြောင်းလဲရှိနေရလို့ကုန်တယ်တွေကဆိုပါတယ်မန္တလေးဈေးကွက်မှာတော့ပဲဒီစင်ခရမ်းရွှေပါက3နှစ်ဝင်တအိတ်ကို2,200ကနေ2,250ပေါင်းသိရှိနေပြီးတအိတ်ကို4,000ကျပ်ဈေးကျဆင်းသွားပါတယ်ပဲဒီစင်အညာကတော့တအိတ်ကို3,450ကနေ3,600ပေါင်းသိရှိနေပြီးဈေးငြိမ်နေပါတယ
်ကလပ်ဘဲဈေးကတော့ဈေးကွက်အတွင်းဈေးပြန်ကျဆင်းလာပါတယ်မြင့်တက်နေတဲ့ငွေလဲလဲနှုန်းနဲ့ပဲဝင်ကြောင်းဈေးတွေမြင့်တက်နေကြတာပါလက်ရှိမှာတော့ဈေးကွက်ထဲကိုပဲအချို့အများပြားဝင်ရောက်နေပြီဖြစ်လို့ဈေးတွေပြန်ကျဆင်းနေတယ်လို့ကလပ်ဘဲကုံတဲ့တချို့ကဆိုပါတယ်ကလပ်ဘဲကတော့လက်ရှိမှာပြည်တွင်းအထွက်နှုန်းနေပြီးသတော်ဘဲအစားထိုးအသုံးပြုတာတွေကြောင့်ဝယ်လိုအားကောင်းနေတာဖြစ်လို့ဈေးကအများကြီးမကျဆင်းနိုင်ဘူးလို့လည်းပဲကုံတဲ့တွေကသုံးသပ်ပါတယ်မန္တလေးဈေးကွက်မှာတော့ကလပ်ဘဲထိုင်ဝမ်က3တင်းဝင်တအိတ်ကို38,800ပေါက်ဈေးရှိနေပြီးတအိတ်ကို4,000ကျပ်ဈေးကျဆင်းနေပါတယ်ကလပဲ V2 ကတော့တအိတ်ကို38,500ကနေ38,600ပေါက်ဈေးရှိနေပြီးတအိတ်ကို4,000ကျပ်ဈေးကျဆင်းနေပါတယ်။ကလပဲ929ကလည်းတအိတ်ကို6,000နီးပါးဈေးကျဆင်းပြီးတအိတ်ကို38,000ပေါက်ဈေးရှိနေပါတယ်။
ီရင်းတကြားသေးကတော့ဇက်တိုက်သေးမြင့်တက်နေပါတယ်။ပြည်ပကတင်သွင်းတဲ့တန့်စင်တကြားအစားပြည်ရင်းသုံးတကြားကိုအသုံးပြုမှုလည်းများလာတယ်လို့သိရပါတယ်။တရုတ်နိုင်ငံကလည်းတကြားကိုဝယ်ယူနေပြီးတော့ဗီယက်နမ်နိုင်ငံကိုလည်းတင်မို့မှုတွေရှိနေတဲ့အတွက်ဈေးကောင်းရရှိနေတာဖြစ်ပါတယ်။ရန်ကုန်ဈေးကွက်မှာတကြားတပိတ်သားကို3000ပေါင်သေးရှိနေပြီးတပတ်အတွင်းတပိတ်သားကို40ကျပ်ဈေးမြင့်တက်လာပါတယ်။ပြီးခဲ့တဲ့လနဲ့နိုင်ရှင်လိုင်းတော့တပိတ်သားကို300ကျပ်ဈေးမြင့်တက်လာပါတယ်။အခုပြောသွားတဲ့ကောက်ပဲသီးနဲ့ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနေပါတယ်ရှင
်။လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဥရုယာတီနဲ့အနာဂတ်အစီအစဉ်ကိုတင်ဆက်ပါဦးမယ်။မြန်မာပါဝင်အာရှတိုက်ရဲ့ဆန်အိုးကြီးလို့တင်စားထားတဲ့မဲကောင်မြဝမ်းရဲ့မြစ်အထက်ပိုင်းကရေအားလျက်စစ်စီမံကိန်းရေလောင်တမန်တွေထပ်ပြီးတိုးချဲ့ဆောက်လုပ်နေပြီးရေတကားတွေမစင်မချင်းဖွင့်ချနေတဲ့အတွက်ဇီဝဂေယစနစ်တွေကိုရောပြည်သူတွေရဲ့စားဝတ်နေရေးကိုပါထိခိုက်နေပါတယ်ဥရုယာတီနဲ့အနာဂတ်အစီအစဉ်မှာနန်းလောင်ကတင်ပြထားပါတယ်
တိဘက်တောင်တန်းတွေပေါ်ကနေမြစ်ဖြာခံပြီးတော့တောင်တရုတ်ပင်လယ်ထဲစီးဆင်းလာတဲ့မဲခေါင်မြစ်ကြောင်းတစ်လျှောက်မြစ်အထက်ပိုင်းကတရုတ်နိုင်ငံရဲ့အေယာမရေအားလျက်စစ်ထုတ်လုပ်ရေးစီမံကိန်းတွေကြောင့်မြစ်ကိုအမိပြုပြီးတော့အတက်မွေးနေကြတဲ့ပြည်သူတွေအခက်အခဲနဲ့ကြုံနေရတယ်လို့ပဲအေယာဝတီလပိုင်းနဲ့မဲခေါင်ကခုလိုရှားပါမျိုးစိတ်တွေလည်းမျိုးတုံးမဲ့ဘေးနဲ့ရင်ဆိုင်နေရပါပြီ။ရေအားလျက်စစ်ထုတ်လုပ်နိုင်ဖို့တိုးလောင်းထားတဲ့ရေတွေကိုစနစ်တကျဖွင့်ချတာမျိုးမတွေ့ရတဲ့အတွက်မြစ်ရေစီဆင်းမှုတွေလည်းမှုမမှန်ပဲမဲခေါင်မြစ်ကိုအမိပြုပြီးတော့အသက်မွေးနေရတဲ့ပြည်သူတန်းနဲ့ချီတို့လည်းအခက်တွေ့နေရတယ်လို့ထိုင်းနိုင်ငံမှာ UNESCO နဲ့အတူကိုရိုင်းသွားရောက်ကွင်းဆင်းလည်လာခဲ့တဲ့သူတေတီ Audrey Damon က VOA ကိုပြောပါတယ်
So for example in Chin Kong the hydropower dam that was influencing all the river
flow ရေလောင်းတမန်တွေရေတိမ်းတကားတွေကိုဆဲဆောက်လုပ်တဲ့နိုင်ငံတွေကပဲတာဝန်ယူပြီးကြီးကြပ်ပါတယ်။ဥမာပြောရရင်ချင်းခေါင်ဒေသတွေကမြစ်တွေအတက်ကျဆိုရင်လေတရုတ်အစိုးရကထိန်းချုပ်ထားတဲ့ရေလောင်းတမန်ပေါ်မှာမူတည်ရပါ။ဒေသခံစိုက်ပျိုးရေးသမားတွေတငါတွေဆိုရင်ရေတကားတွေဘရော့ဖွင့်မယ်ဘရော့ပိတ်မယ်ဆိုတာမသိကြပါဘူး။ဒီလိုမျိုးဖွင့်နဲ့ပိတ်တဲ့အချိန်စရာမျိုးကိုလည်းတရားဝင်တီးခွင်လည်းမရကြဘူးလေ။ဒီတော့ဘာဖြစ်လာလဲဆိုတော့ရာသီမဟုတ်ဘဲနဲ့ရေကြီးရေရှမ်းတာမျိုးဖြစ်လာတတ်ပါတယ်။ငါးတွေဘရော့ပေါ်လာမလဲ။နောက်ပြီးရေကြီးကြောင့်အပြောင်းလဲဘရော့ဖြစ်မလဲဆိုတော့ဒေတာကန်တွေအစင်လာတိုင်းသိထားတာနဲ့ကွဲပြားနေတာပါ
။မဲခေါင်မြစ်ကိုမိခိုအသက်မွေးနေကြတဲ့ပြည်သူက65တန်းလောက်ရှိပါတယ်။ဥတုရာသီပြောင်းလဲမှုအကျိုးဆက်ကြောင့်မဲခေါင်မြစ်ဝါတစ်လျှောက်လင်းနေတာမိုးခေါင်ရေရှားပြီးတော့ပြည်သူတွေလည်းစားဝတ်နေရတဲ့အတွက်တော့ရုန်းကန်နေကြတာပါ။ဒါပေမဲ့လည်းပြီးခဲ့တဲ့မိုးရင်းမှာတော့ကမ္ဘောဒီးယားနိုင်ငံတွင်မိုးကောင်းခဲ့တဲ့အတွက်မဲခေါင်မြစ်ဝမ်းအောက်ဖက်မိုးကောင်ရေရှားမှုတွေအဆုံးသတ်သွားပြီလို့မဲခေါင်မြစ်ဝမ်းကော်မရှင်ကကြေညာခဲ့တာပါအစိုးရကအစောပိုင်းထုတ်ပြန်ထားတဲ့အစီရင်ခံစာအရဒီနှစ်အတွင်းဖမ်းမိတဲ့ငါးပမာဏကမနစ်ကတည်းက40ရာခိုင်နှုန်းတိုးလာတယ်လို့ဖော်ပြထားပါတယ်ဒါဟာလည်းတရားမဝင်ငါးဖမ်းမှုတွေကိုဖမ်းဆီးနေနေတာနဲ့တာဝန်ပေါက်တဲ့ရာထူးတစ်လျှောက်ငါးဖမ်းမှုတွေတားမြစ်ခဲ့တာကြောင့်ဖြစ်တယ်လို့လည်းပြောပါတယ်ဒါပေမဲ့လည်းတငါတွေကတော့လွန်ခဲ့တဲ့9နှစ်ဆယ်နှစ်တုန်းကတည်းကစာရင်လက်ရှိဖမ်းမိတဲ့ငါအကောင်ကြီးကတိတ်နေတယ်လို့ပြောပါတယ်။ဒါဟာမြစ်အထက်ပိုင်းမှာကြီးမားတဲ့ရေလောင်တမန်တွေမစင်မချင်းတိဆောက်တာကြောင့်ရောတရားမဝင်ငါဖမ်းမှုတွေကြောင့်ဖြစ်တယ်လို့ဒေသခံတွေကယုံကြည်ထားတာပါ။ငါတိုင်ဖွင့်ထားတဲ့ဟုတ်ခုတို့ကအခုလိုပြောပါတယ
်။ It is different before. Dan
ရင်လုံးမဟုတ်တော့ပါဘူး။ငါလည်းနည်းတော့ပါတယ်။ဒီရင်နဲ့နဲ့မွတ်စလင်ချမ်းလူမျိုးတွေဆိုရင်ရင်လုံးမဟုတ်ပဲ9နှစ်နဲ့ပပလောက်ပဲရပါတော့တယ်။
အချိန်အဟုန်နဲ့မြို့ပြစီမံကိန်းတွေတိုးချဲ့ဆက်လုပ်နေတဲ့တရုတ်နိုင်ငံမှာလျှက်စစ်တပ်အားလိုအပ်ချက်တွေမြင့်တက်လာနေတာကြောင့်အရှိတောင်အာရှတဝန်းရေလောင်သမန်တွေလိုက်ပြီးတော့တိစောက်နေတာပါလျှက်စစ်တပ်အားရောင်းချရင်းလူနေမှုအဆင့်အတန်းမြင့်မားလာအောင်ရည်မှန်းထားတဲ့မဲခေါင်မြစ်အထက်ပိုင်းကလာအိုစ်နိုင်ငံကလည်းရေလောင်သမန်တွေအများအပြားထပ်ပြီးတော့တိုးချဲ့တိစောက်နေတာပါအခုလိုမိုးများတဲ့အခါတက်လာတဲ့ရေတွေကိုဆယ်ရီကထိန်းထားနိုင်တဲ့အနေအထားတိတ်မရှိကြသလိုပဲရေတမန်ကိုကြီးကြရတဲ့သူတွေကပဲအခြေအနေအလိုက်ရေတွေလွှတ်ချနေတဲ့အတွက်ရေစီးကြောင်းတွေပုံမှန်မဟုတ်ပဲနဲ့ငါးဖမ်းလုံငန်းနဲ့ဆက်ပြွေးလုံငန်းတွေပါထိခိုက်နေရသလိုအပြက်အစီတံမိုးကြီးလာတဲ့ရေကြီးရေရှမ်းမှုတွေဖြစ်လာတယ်လို့သူတေတီဒမန်ကထောက်ပြပါတယ
် So it's shared you know geographically and politically by a lot of differentcountry
မဲခေါင်မြစ်ကိုနိုင်ငံတော်တော်များများကခွဲဝေသုံးဆွဲနေကြတာပါဒါမဲ့လည်းအဲ့လိုမျိုးမဲခေါင်မြစ်ကိုခွဲဝေယူထားရင်ဟဲ့နိုင်ငံတွေကြားထဲမှာပူပေါင်းဆောင်ရွက်တာမျိုးတွေတိတ်ပြောမရှိပါဘူးမဲခေါင်မြစ်ကမြန်မာနိုင်ငံတွေကဖျက်ချော်စီစဉ်ပြီးတော့မှထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မျိုးကိုဖျက်ချော်စီစဉ်တာဖြစ်ပါတယ်သူမြန်မာနဲ့ထိုင်းနိုင်ငံကြားမြစ်ရေဆိုင်ရာဒေတာအချက်လက်တွေကိုမျှဝေမယ်ဆိုရင်ကျွန်မမျက်မြင်တွေ့ခဲ့ရတဲ့ရေကြီးရေရှမ်းတာတွေကနေပြီးတော့ထိခိုက်ပျက်စီးမှုနည်းသွားအောင်တော့လုပ်နိုင်ပါတယ်ရှင်
မဲကောင်မြစ်ကြောင်းတစ်လျှောက်ရေလောင်သမန်118ခုထပ်ပြီးတော့တိုးလာပြီး71ခုကလည်းအထက်ကရေစီးကြောင်းကိုပိတ်ဆို့နေချိန်မှာပဲလာအိုစ်နိုင်ငံမြောက်ပိုင်းကအီယာမဇာရာဘူရီတမန်ကြီးနာမှာနောက်ထပ်73ခုထပ်ဆောက်ဖို့ပြင်ဆင်နေပါတယ်လာအိုစ်နဲ့တရုတ်နိုင်ငံတို့ကတော့ငားတွေဖြတ်တန်းသွားလာနိုင်ဖို့ဆယ်ထဲမှာပုံစံချထည့်သွင်းဆောက်လုပ်ထားတာကြောင့်ငားတွေရွှေ့ပြောင်းသွားလာမှုကိုမထိခိုက်သလိုပဲ၆သွေးတဲ့ရာသီမှာရေတွေပုံမှန်စီစဉ်နိုင်ဖို့လည်းအာမခံကြပါတယ်ထိုင်းနိုင်ငံချူလာလောင်ကွန်တက်ကတူကငရင်နဲ့ဆူနာမီသတိပေးချက်ဆိုင်ရာဌာနကလည်းလာအိုစ်နိုင်ငံမြောက်ပိုင်းကဆယ်ကြီးရဲ့ဝန်ကြောင်းငကိုကလေးကငရင်ကျော်ပေါ်မှာရှိတဲ့ဒေသမှာငရင်တွေပိုအဖြစ်များလာနိုင်တယ်လို့သတိပေးနေပါတယ်။မဲကောင်မြစ်ထဲမှာကျင်းလဲကျဆတဲ့ရင်းနှီးတရဝါမျိုးစေ့ပေါင်း1100လောက်ရှိပြီးတော့မျိုးရုံပြောက်ွယ်မဲ့ဘေးနဲ့ရင်ဆိုင်နေရတဲ့အီယာရီလပိုင်းနဲ့ပေါင်ချိန်1300လောက်လေးတဲ့မဲကောင်ငကူကြီးတွေလည်းကျဆတဲ့နေရာပါ။အခုလိုဇီဝကေယစနစ်ကောင်းနေတဲ့လူတန်းချီတို့ရဲ့စာဝတ်နေရအတွက်အရေးကြီးလာတဲ့မဲခေါင်မျိုးဝါတစ်ချောင်းမျော်မမထားတဲ့လူမှုဇီဝဖွံ့ဖြိုးတိုးတက်မှုစာဝတ်ချက်တွေဟာတဘာဝပတ်ဝန်းကျင်လုပ်ငန်းတွေအရေးကြီးလောက်ကိုင်းဖို့လိုနေပြီဆိုတာမိမောင်းထုတ်ပြလိုက်တာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။လက်ရှိရင်ဆိုင်နေရတဲ့အကြီးမားဆုံးချိန်ချမှုကတော့ရေအားလျက်စစ်စီမံကိန်းတွေဥဒုယာတိဖောက်ပြန်မှုနဲ့တရားမဝင်တော်ရင်တရိတ်ဆန်ရောင်းဝယ်ဖောက်ကားမှုတွေအပြင်ပလတ်စတစ်အမိုက်တွေမြစ်ထဲစီးဝင်လာတဲ့ပြဿနာတွေပါ။မြန်မာနိုင်ငံအပါအဝင်တရုတ်လာအိုထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံကိုဖြတ်တန်းစီးဆင်းနေတဲ့မဲခေါင်မြစ်ရဲ့အနာဂတ်ကိုတော့လာမယ့်ဧပြီလမှာနိုင်ငံကောင်းဆောင်တွေဆွေးနွေးကြတော့မှာဖြစ်ပါတယ်။ကျွန်မနောင်လောပ
ါ။နောင်လောင်ပတ်စင်တင်ပြနေတဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တရင်အချင်းတုတ်တွေကိုတော့ဒေါခင်မျိုးသက်ကပြောပြပါအောင်မယ
်ယူကရိန်းကိုကြီးကြော်တိုက်ခိုက်ခဲ့တဲ့ရုရှားပေါ်မှာအရေးယူတန်းခတ်မှုအသစ်တွေကိုချမှတ်ဖို့အတွက် EU ဥရောပသမဂ္ဂကစနေနေ့မှာသဘောတူညီမှုရလိုက်ပါတယ်အခုချမှတ်တဲ့အရေးယူမှုတွေဟာရုရှားစစ်တပ်စစ်မှုထုတ်ကုန်ဆိုင်ရာအတွက်လှုပ်ဆောင်ပေးနေတာဒါမှမဟုတ်အထောက်ပံ့ပေးနေတဲ့ကုမ္ပဏီတွေစစ်တပ်နဲ့နိုင်ငံရေးခေါင်းဆောင်တွေပြန်ဝက်နာချေးစပ်တပ်ဖွဲ့တပ်မှုတွေပေါ်ချမှတ်တာဖြစ်ကြောင်းEU ကနေကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အခုလိုအရေးယူမှုအပြင်ရုရှားဘန်နောက်ထပ်3ခုနဲ့ငွေကြေးအလွှဲပြောင်းမလုပ်ဖို့တားမြစ်လိုက်ပြီးအီရန်တော်တော် drone တွေတုံးပြီးယူကရိန်းရက်ဖက်အဆောက်အုံတွေကိုတိုက်ခိုက်ခဲ့တဲ့အီရန်တော်လိုင်းအဆောက်တက်တင်ပို့မှုတွေကိုကန့်တက်လိုက်တာလည်းဖြစ်ပါတယ်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ရဲ့ဘဏ္ဍာရေးဝန်ကြီးတွေအိန္ဒိယနိုင်ငံမှာနှစ်ကြာစီဝေချင်းပါနေတဲ့ဆယ်နှစ်နှစ်မှာပြီးဆုံးသွားပြီဖြစ်ပေမဲ့တရုတ်နဲ့ရုရှားတို့ကကန့်ကွက်တဲ့အတွက်ပူးတွဲကြေညာချက်ထုတ်ပြန်နိုင်ခြင်းမရှိဘဲပြီးဆုံးသွားတာပါအဖွဲ့ဝင်နိုင်ငံတချို့ကရုရှားရဲ့ယူကရိန်းပေါ်မှာကျူးကျော်တဲ့စစ်ပွဲနဲ့ပတ်သက်ပြီးဝေဖန်ပြောဆိုလိုပေမဲ့တရုတ်နဲ့ရုရှားကနေကန့်ကွက်တဲ့အတွက်အားလုံးသဘောတူညီချက်မရဘဲပူးတွဲကြေညာချက်ထုတ်ပြန်နိုင်ခြင်းမရှိခဲ့ပါဘူးဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာနဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံခေါင်းဆောင်တွေဟာယူကရိန်းကိုရုရှားကျူးကျော်စစ်ဆင်နွှဲတာတစ်နှစ်ပြည့်အထိမ်းအမှတ်ဖြစ်နေရုရှားပေါ်မှာနောက်ထပ်အရေးယူဒဏ်ခတ်မှုတွေချမှတ်ဖို့အတွက်ဖေဖော်ဝါရီ24ရက်ကကျင်းပတဲ့ G7 အွန်လိုင်းထိပ်သီးအစည်းအဝေးမှာဆုံးဖြတ်ချက်ချခဲ့ပါတယ်ရုရှားအနေနဲ့နောက်ထပ်ရန်လိုတဲ့ကျူးကျော်စစ်တွေမဆင်နွှဲနိုင်အောင် G7 အဖွဲ့ဝင်တွေပူးပေါင်းဆောင်ရွက်မယ်လို့ကတိပြုခဲ့ကြပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကနေအရတားပြည်သူတွေပေါ်မှာလေကြောင်းတိုက်ခိုက်နေတာတွေကိုဝိုင်းဝန်းတားဆီးပေးဖို့အရတားတွေထိခိုက်တိုက်ဆုံနေရတာကိုကန့်ကွက်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုတောင်းရှိတဲ့တိုင်းဒေသပေါင်းစုံဖွဲ့ပေါင်းစုံပေါင်းပြီးတော့ဝါရှင်တန် DC မြို့တော်မှာရာနဲ့ချီတဲ့ဝေးရောက်မြန်မာနိုင်ငံသားတွေစုပေါင်းဆန္ဒပြခဲ့ကြပါတယ
်။သတင်းချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါ။ဒီကနေ့တန်လွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာတော့အစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်တန့်အင်ဂျင်နီယာတွေကတော့ Robert McLean နဲ့ Zubair Etayet တို့ဖြစ်ပါတယ် VOA ရဲ့တနင်္ဂနွေနေ့မနေ့ပဲအတန်နဲ့အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်မြန်မာပြည်သူပြည်သားအပေါင်းနဲ့ဘေးရန်တွေဝေးကွာကြပါစေကျွန်တော်ကတော့ဇော်မိုးကျော်ပါခင်ဗျာ
Thank you. This program has come to you from the Voice of America, Washington.